Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2025ခုနှစ်ဇန်နဝါရီလ31ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကိုတော့ line to meter 25 30နဲ့40တို့ကနေဖမ်းယူနိုင်နိုင်တယ်လို့တနားရီကအစီအစဉ်တစ်ခုလုံးကိုတော့ဂျိုးဒူးဆလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြော်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။ကမ္ဘာဒေါ်လာလူအခွင့်အရေးချိုးဖောက်မှုစစ်ဆေးရေးအတွက်ဒေါ်လာ1500လိုအပ်ကြောင်းလူအခွင့်အရေးမဟာမင်းကြီးကမြစ်တာရက်ခံလိုက်ပါတယ်။တရုတ်ကရန်ဆောင်မှုရပ်ရင်ဒုံးကျည်တွေကံကိုပြန်ပေးဖို့ဖိလစ်ပိုင်ကကမ်းလှမ်းလိုက်ပါတယ်။မြန်မာဘက်ကလာတဲ့မူရင်းဆေးပြား15သန်းကျော်ထိုင်းဘက်မှဖမ်းမိပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့အာနာသိန်းစစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုကန့်ကွက်ပြီးစစ်ကောင်စီကိုလက်နက်နဲ့လေရင်စင်ပိတ်ပင်ဖို့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကနိုင်ငံတကာအတိုင်းအဝန်ကိုထပ်မံတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြမအရေးတကပိတ်ဆွေးနွေးပွဲတည့်ရက်ကြာတာပတင်းနေ့ကကျင်းပပြီးသတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းထားတဲ့သတင်းဆောင်ပါနဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်ကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ Washington DC မြို့တော်နာမှာဗုဒ္ဓဘူးနဲ့ညပိုင်းက American လေချောင်း Key the Ten Jet Lin နဲ့စစ်တုံးရဟတ်ရင်တိုက်မိပြီးပြတ်ကျခဲ့ရတဲ့အတွက် American စွန့်အဌာနအများပြားကစုံစမ်းစစ်ဆေးမှုတွေစတင်နေပါပြီ။American လေကြောင်းလိုင်းမှာလိုက်ပါလာတဲ့ခီးတဲ့နဲ့လင်းအမှုတန်း64ဦးစလုံးရော Black Hawk 10ရဟတ်ရင်ပေါ်ကတပ်သား3ဦးစလုံးမှာအသက်သေဆုံးခဲ့တယ်လို့ဗဟိုအစိုးရကရောဒေသအာဏာပိုင်တွေကပါချက်သပရင်းနေမှာသတင်းထုတ်ပြန်ပါတယ်။လင်းနှစ်ဆင့်ဟာ Washington မြို့နားက Virginia ပြည်နယ်အပိုင်း Arlington မှာရှိတဲ့ Reagan လေးစိတ်အနီးပို့တော့မဲ့မြစ်ထဲပြတ်ကျခဲ့တာဖြစ်ပြီးရှာဖွေစစ်ဆေးမှုတွေဆက်ပြီးလှုပ်ဆောင်နေကြပါ။တမရအင်မြူမှာပြုတ်လွတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အခုလိုပြတ်ကျမှုက American လေချောင်းကရဟတ်ရင်ကပါစံတက်မှတ်ထားတဲ့ပြန်တမ်းမှုပုံစံတွေအတိုင်းပြန်တမ်းခဲ့တာဖြစ်ကြောင်းသမ္မတ Donald Trump ကရောပို့ဆောင်ဝင်ကြီး Sean Duffy တို့ကနှိုးစလုံးကပါပြောပါတယ်။တည်ဆုံးရသူတွေအတွက်ခဏတာငြိမ်သက်ပြီးဂါရဝပြုဖို့သမ္မတ Trump ကပန်ကြားခဲ့ပြီးဒီပြတ်ကျမှုနဲ့ပတ်သက်ပြီးဗဟိုအစိုးရကရောပြည်နယ်နဲ့ဒေသဆိုင်ရာတွေအားလုံးကပါပြန်လည်ပြီးဖော်ထုတ်ဖို့အစွမ်းကုန်လှုပ်ဆောင်ရမယ်လို့ပြောပါတယ်။ကြက်ကြရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့အတွက် FAA ဘိုးအစိုးရလေကြောင်းစီမံခန့်ခွဲဌာနနဲ့ American စစ်တပ်လေကြောင်းစုံစမ်းစစ်ဆေးအဖွဲ့တွေပါပါဝင်ပြီး NTSB အမျိုးသားပို့ဆောင်ရေးဆိုင်ရာလုံခြုံရေးဘုတ်ဖွဲ့ကဥဆောင်ရမယ်လို့ပြောပါတယ်။လေကြောင်းထိန်ချုပ်ရေးအတွက်အရင်အစိုးရတွေရဲ့စီမံခန့်ခွဲမှုကညံ့ဖြစ်နေလို့လည်းဝေဖန်ခဲ့ပါတယ်။ Federal အစိုးရစုံစမ်းရေးဘယူရို FBI ကိုဥဆောင်ဖို့အတွက်သမ္မတ Donald Trump ရွေးချယ်ထားသူ Cash Patel ကသူ့မှာရန်သူမရှိတဲ့အတွက် FBI အကြီးကဲတာဝန်ယူတဲ့အခါမှာဘသူ့ကိုမှလက်တော့ပြန်အရေးယူတာမျိုးရှိမှာမဟုတ်ဘူးလို့သူ့ကိုပြင်းပြင်းထန်ထန်စစ်ဆေးမေးမြန်းတဲ့ Democratic Party ဝင်တွေကိုပြောကြားခဲ့ပါတယ်။သူ့ကိုတဒီရာထူးအတွက်အတီးပြုတ်ခဲ့ရင်နောက်ပြန်ဆွဲတဲ့အလုပ်တွေနိုင်ငံရေးရလက်တော့ပြန်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ဆန္ဒမရှိဘူးလို့လည်းပြောပါတယ်။ FBI မှာနိုင်ငံရေးလွှမ်းမိုးမှုရှိမှာမဟုတ်သလို FBI ကလည်းလက်စားချေတဲ့အလုပ်မျိုးတွေလုပ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။သမရထရမ့်အပေါ်မှာသူ့ရဲ့တစ္ဆာစောင့်တိမှုနဲ့ပတ်သက်ပြီးမေးခွန်းထုတ်ဆရာဖြစ်နေတဲ့သူ့ရဲ့ရေးသားချက်ပြောဆိုချက်တချို့နဲ့ပတ်သက်ပြီးဒီမိုကရက်တစ်ပါတီဝင်တွေဘက်ကပြင်းထန်တဲ့မေးခွန်းတွေကြောင့်သူကအခုလိုအာမခံဖြေကြတာဖြစ်ပါတယ်။သူကလည်း FBI အကြီးကဲယာရုအတွက်အတီးပြုတ်ခဲ့ရင်သူကဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာပြီးတရားဥပဒေအရသာဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံရေးဗက်လိုက်မှုလည်းရှိမှာမဟုတ်ဘူးလို့ဖြေကြားပါတာပါ။ FBI အကြီးကဲဖြစ်တဲ့ခုနှစ်နှစ်ကျော်တာဝန်ထမ်းဆောင်ခဲ့တဲ့Christopher Ray နေရာမှာသူ့ကိုအစားထုတ်ဖို့အတွက် November လမှာရွေးချယ်ခဲ့တာပါ Mr. Patel ဟာ Trump ရဲ့ပထမသမ္မတတက်တန်းမှာတရားရေးဌာနအစိုးရရှေ့နေဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့အောက်လတော်စုံစမ်းရေးကော်မရှင်မှာအကြီးတန်းအကြံပေးတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ် Israel နဲ့ Hamas တွေကြားရထားတဲ့သဘောတူညီချက်အရအကျဉ်းသားလဲလှယ်တက်တဲ့အချင်းဖြစ်နဲ့ Hamas တွေဖမ်းထားတဲ့ Israel 3ဦးနဲ့ထိုင်း9ဦးပါတဲ့စုစုပေါင်းဒဇာဂန်ရှိဦးချက်တပြင်းနေမှာပြန်လွတ်လာပြီလို့ Israel စစ်တပ်ကပြောပါတယ်အစ္စရေးစစ်တပ်ကအမျိုးသမီးတပ်သားအဂန်ဘာဂါကိုဂါဇာမြောက်ပိုင်းကဂျာဗာလီယာဒုက္ခသည်စခန်းမှာချက်ချင်းကြီးဖွဲ့ကိုလွှဲပြောင်းပေးခဲ့တာပါ။အခုတော့အစ္စရေးကသူ့မိဘတွေစီကိုပြန်ရောက်သွားပါပြီ။သူမလွတ်လာပြီးနိုင်ငံအကြံမှာပဲဂါဇာတောင်ပိုင်းကခန်းယူခြင်းမှာရှိတဲ့ဂ ချက်ချင်းတွေကနေတဆင့်နောက်ထပ်ဒဇာဂန်တွေဖြစ်တဲ့အစ္စရေးနှုတ်ရဲ့ထိုင်းနိုင်ငံသားတွေအစ္စရေးစစ်တပ်စီပြန်ရောက်လာတာဖြစ်ပါတယ်ချက်ချင်းတွေတပ်ဖွဲ့ရဲ့ကားတွေပတ်လည်မှာပါလက်စတိုင်းလူအုပ်ကြီးဝိုင်းနေတဲ့အတွက်ဒဇာဂန်ပြန်လွတ်ပေးရမှာကြန့်ကြာခဲ့ရတာပါတနတ်သမားတွေဝိုင်းထားတဲ့ဒဇာဂန်တွေပြန်လွတ်လာခဲ့ပြီးတဲ့နောက်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟုကဒီဒဇာဂန်တွေကိုပြန်လွတ်ပေးတဲ့မြင်ကွင်းဟာအတော့ကိုထိတ်လန့်တုံးလို့ရှာကောင်းချောင်းနဲ့အပြစ်ရဂျောင်းဝင်နှိမ့်နှိုင်းပေးသူတွေအနေနဲ့ဇာကန်ရဲ့လုံခြုံမှုရှိဖို့နဲ့ဒီလိုဆိုးရတဲ့ပုံစံမျိုးမတွေ့ရအောင်လုပ်ကြဖို့အတွက်ကြေညာချက်ထုတ်ပြန်ပြောဆိုပါရစေ။အစ္စရေးကာကွယ်ရေးဌာနကအခုပြန်လွတ်လာတဲ့ထိုင်းနိုင်ငံသား၅ဦးနဲ့အတူပြန်လွတ်လာတဲ့အစ္စရေးနိုင်ငံသားနှုတ်ကအာဘယ်ဟာဝုဒ်နဲ့ဂါရီမိုးဆက်တို့ဖြစ်တယ်လို့အတည်ပြုပါရစေ။အစ္စရေးဘက်ကလည်းပါတက်စတိုင်းအချင်းသား130ကိုပြန်လွှတ်ပေးပါရစေ။ဒီထဲမှာအစ္စရေးကိုတိုက်ခိုက်မှုကြောင့်တသက်တကျွန်းကြာခံနေရသူ32ဦးပါဝင်ပါရစေ။
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တာကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဆီးရီးယားကနေဆူဒန်အထိကမ္ဘာတော်တော်လူခွင့်ချိုးဖောက်မှုတွေစုံစမ်းစစ်ဆေးရေးဆိုင်ရာလုပ်ငန်းတွေအတွက်အခု2025မှာအမေရိကန်ဒေါ်လာတန်း500ချထားပေးဖို့အတွက်ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဗော်ဂါထက်ကကျတဲ့ပြည်နယ်မှာပန်ကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားအကူအညီရန်ပုံငွေဖြတ်တောက်မှုကနေကုလလူခွင့်ရုံရဲ့လုပ်ငန်းတွေမလဲပတ်နိုင်မှာကိုစိုးရိမ်နေတာဖြစ်ပါတယ်။ကုလဖွဲ့ဝင်နိုင်ငံတွေထည့်ဝင်တဲ့အထက်ကနေလူခွင့်ရုံအတွက်ခွဲဝေချထားပေးတဲ့ရန်ပုံငွေဟာလုံလောက်မှုမရှိဘဲဖြစ်နေပါတယ်။မဟာမင်းကြီးကတော့အခု2025အတွင်းလူခွင့်ဆန်ရကြီးမားတဲ့စိန်ခေါ်မှုတွေပေါ်မလာဖို့ညှောလင့်ကြောင်းနဲ့ဂျန်နဗာကုလရုံမှာအဖွဲ့ဝင်နိုင်ငံတွေကိုပြောပါတယ်။အခုလိုရန်ပုံငွေမရရင်လူခွင့်ရုံလုပ်ငန်းလဲပတ်မှုတွေထိခိုက်လာနိုင်တယ်လို့ကမ္ဘာနိုင်ငံတွေမှာခက်ခဲတွေနဲ့ရင်ဆိုင်ရမှာကိုဆိုရင်ကြောင်းလည်းပြောပါတယ်။ခွဲခြားဆက်ဆံတဲ့မူဝါဒဆက်ပြီးချမှတ်ဆောင်ရွက်ခွင့်ပေးထားတဲ့အစိုးရတွေရဲ့အောက်မှာတရားမဝင်ဖန်ခံရသူပိုများလာနိုင်တယ်လို့လူခွင့်ရဲ့အချုပ်ဖောက်ခံရမှုတွေအတွက်မှတ်တမ်းမှတ်ရာတွေမရှိတာလူခွင့်ရဲ့ရှင်းနေရင်းနဲ့လှုပ်ရှားသူတွေအကာအကွယ်မဲ့ဖြစ်သွားမှာကိုစိုးရိမ်ကြကြောင်းပြောပါတယ်။လူခွင့်ရဲ့ရုံးနေနဲ့ကုလဘတ်ဂျက်ထဲကနေပုံမှန်အပြင်900ခန့်လုံးသာရတာပါ။မနစ်ကရာထောင်းဝင်ဒေါ်လာတန်း900မှာထက်ဝက်လောက်ပဲရခဲ့တာဖြစ်ပြီးအမေရိကန်ကအများဆုံးထည့်ဝင်တာဖြစ်ပါတယ်။အမေရိကန်ဒေါ်လာ35သန်းထည့်ဝင်မှုဟာ2024မှာကောက်ယူရရှိတဲ့ရန်ပုံငွေရဲ့15%ခန့်လုံးရှိပါတယ်။နေမည်ပိုင်တဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ရဲ့ရန်လုံမှုတွေအင်အားသုံးအနိုင်ကျင့်မှုတွေရပ်ဆိုင်းမယ်ဆိုရင်ဖိလစ်ပိုင်မှာအမေရိကန်မစ္စိုင်းဒုံးစစ်နဲ့တပ်ဆင်မှုကိုဖယ်ရှားပေးမယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်နော့ဂတ်စ်ဂျူနီယာကကန့်လန့်လိုက်ပါတယ်။အမေရိကန်စစ်တပ်ကမနစ်ကဧပြီလထဲမှာတာလတ်ဖြစ်တိုင်ဖွန်မစ္စိုင်းဒုံးစစ်နဲ့ကိုဖိလစ်ပိုင်မြောက်ပိုင်းမှာတပ်ဆင်ပေးခဲ့တာပါ။ဒါဟာကာလတာရှင်မဟာမိတ်ဖြစ်ရက်တည်ခဲ့တဲ့ဖိလစ်ပိုင်နဲ့ပူးတွဲစည်းရဲလက်ကျင့်မှုတွေအတွက်ဖြစ်တယ်လို့ပြောပါတယ်။တရုတ်ဆိုရကဒါဟာပထဝီနိုင်ငံရေးရာထိတ်တန့်ရင်ဆိုင်ရမှုတွေနဲ့လက်ထက်အပြိုင်ဆိုင်တက်ဆင်မှုတွေလောက်တာဖြစ်တဲ့အတွက်ဒီမစ္စိုင်းဒုံးစနစ်ကိုဖယ်ရှားဖို့ဖိလစ်ပိုင်ကိုထပ်တလဲလဲတောင်းဆိုနေတာဖြစ်ပါတယ်။အခုလိုတရုတ်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတမာကော့စ်ကိုသတင်းထောက်တွေကမေးတဲ့အခါမှာတော့တရုတ်ရဲ့အနေအထားကိုသူနားမလည်ဘူးလို့ပြောပါတယ်။ဖိလစ်ပိုင်ဘက်ကတရုတ်ရဲ့မစ္စိုင်းစနစ်တွေနဲ့ပတ်သက်ပြီးဝေဖန်တာမျိုးမလုပ်ခဲ့ကြောင်းတကယ်တော့တရုတ်မှာထားတဲ့မစ္စိုင်းဒုံးစနစ်တွေကအခုဖိလစ်ပိုင်မှာရှိနေတဲ့မစ္စိုင်းစနစ်တွေထက်အဆထောင်နဲ့ချီပိုးပြီးအားပြင်းတယ်လို့ပြောပါတယ်။ဒါပြင်တရုတ်နဲ့သဘောတူညီချက်တစ်ခုလုပ်ချင်ကြောင်းနဲ့တရုတ်အနေနဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာပြောကြားချက်တွေရက်ဖို့ဖိလစ်ပိုင်ငါးဖန်သမားတွေငါးမဖန်အောင်ချင်းချောက်မှုတွေရက်ဖို့ဖိလစ်ပိုင်သင်းမော်တွေဝင်မတိုက်ဖို့ဖိလစ်ပိုင်နိုင်ငံသားတွေရေချောင်းသွားလာမှုမနှောက်ယှက်ဖို့နဲ့လေဆမ်းနဲ့ပစ်တာတွေရန်လိုတာချင်းချောက်တာတွေမလုပ်ဖို့စတင်မယ်ဆိုရင်အခုအမေရိကန်တက်ဆင်ပေးတဲ့မစ္စိုင်းဒုံးစနစ်ကိုဖယ်ရှားပေးမယ်လို့သတင်းတောက်တွေကပြောခဲ့တာပါဖိလစ်ပိုင်ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတရုတ်ဘက်ကတစုံတရာမတုံ့ပြန်သေးပါဘူးထိုင်းမြန်မာနယ်စပ်ချင်းမန်ခရိုင်ဖမ်းမြို့နယ်မှာပစ်ကတ်ကားပေါ်ဆလာအိတ်88ရင်းနဲ့တင်းလာတဲ့စစ်ကြောဆေးပြား15တန်း6သိန်းကို January 30ရက်နေ့ကဖမ်းမိတယ်လို့ထိုင်းမျိုးရေးစေဝါနှိမ်နင်းအာဏာပိုင်တွေကပြောပါတယ်။ကားမောင်းသူကအသက် 28 နှစ်ရွယ်တောင်ပေါ်တိုင်းရင်းသားတစ်ဦးဖြစ်ပြီးသူ့ကိုဆက်ဆစ်ဆဲနေတယ်လို့ထိုင်းနယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ပါတယ်။အခုဖမ်းမိတဲ့စစ်ကြောဆေးတွေဟာမြန်မာဘက်ကဝင်လာတာဖြစ်ပြီးဒါက2025နှစ်စာမှာအများဆုံးဖမ်းမိတာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ဖန်နဂန်ရှနဝတ်ကပြောပါတယ်ဒီမွေးဆေးထိုင်းနိုင်ငံတဲ့ဝင်ရောက်နေတာကိုကာကွယ်တားဆီးဖို့ ထိုင်းဆိုရကဘန်ကောက်မြို့မှာဇန်နဝါရီ29ရက်နေ့မှာအရေးပေါ်ဆွေးနွေးပွဲလုပ်ပါတယ်။ဒီပြဿနာကိုမူဝါဒအသစ်တွေချမှတ်ပြီးဖမ်းဆီးနှိမ်နှင်းသွားမယ်လို့လည်းပြောပါတယ်။သူ့ဆိုရအဖွဲ့အနေနဲ့ Seal Stop Sales S3 စီမံချက်ကိုချပြီး92ချောင်းမှာရှိတဲ့ခရိုင်14ခုကမြို့နယ်51မြို့နယ်မှာ6လအတွင်းရက်လက်ကောင်းရအောင်ဌာနဆိုင်ရာအလုံးပူးပေါင်းလှုပ်ဆောင်မယ်လို့ပြောပါတယ်။မနေ့ကနှစ်ကုန်ပိုင်းမှာ3လအတွင်းမွေးရဆေးပြားတန်း60ကျော်ဖမ်းမိခဲ့တာလည်းဖြစ်ပါတယ်။
ဒေါခင်မျိုးသက်ပြောပြပေးခဲ့တာပါပထမဆုံးအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးပွဲတရက်သက်ဆိုင်တဲ့တည်င်းတပုတ်ကိုတင်ပြပေးပါမယ်အာနာသိန်းစစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုကန့်ကွက်ပြီးစစ်ကောင်စီကိုလက်နက်နဲ့လေရင်စီပိတ်ပင်ဖို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကနိုင်ငံတကာအတိုင်းအဝန်းကိုထပ်မံတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးပွဲတရက်ကြာသပတေးနေ့ကကျင်းပပြီးတည်င်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းသွားတာပါမြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေနဲ့လက်နက်ကင်ပဋိပက္ခတွေကြဲကြဲပြန့်ပြန့်ဖြစ်နေတဲ့ကြားကရွေးကောက်ပွဲတွေကျင်းပဖို့စစ်ကောင်စီကကြိုးပမ်းနေတာကိုအထူးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကလည်းကြာသပတေးနေ့ကထပ်မံထုတ်ပေါ်ပြောဆိုလိုက်ပါတယ်အပြည့်အစုံကိုမခင်ပြူတွေကစူးစီးတင်ပြပေးပါမယ
်တနည်းတခြားဆိုးဝါးလာနေတဲ့မြန်မာနိုင်ငံတွင်ခြေနေတွေကိုထောက်ပြပြီးမြန်မာပြည်သူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့အတွက်စစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလက်တွေ့အကောင်အထည်ဖော်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကထပ်မံတိုက်တွန်းပြောဆိုသွားတာပ
ါ Here I wish to appeal again to the UN and the international community to save lives and future of the people
မြန်မာပြည်သူတွေနဲ့မြန်မာပြည်အနာဂတ်ကိုကယ်တင်ပေးကြဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကိုကျွန်တော်ထပ်မံတောင်းဆိုချင်ပါတယ်စစ်ကောင်စီစီစဉ်နေတဲ့အတူရောင်ရွေးကောက်ပွဲကိုလက်မခံကြပါနဲ့စစ်ကောင်စီလက်ထဲလက်နက်တွေမရရှိအောင်ပိတ်ပင်တားဆီးပေးပါလေရင်စီနဲ့အရက်ဖက်စစ်ဖက်နှမျိုးသုံးနိုင်တဲ့ပစ္စည်းတွေစစ်ကောင်စီလက်ထဲမရအောင်တားမြစ်ပေးပါဆိုပြီးတော့တန်မတ်ကြီးဦးကျော်မိုးထွန်းကပြောသွားတာပါဇန်နဝါရီလ30ရက်ကြာသပတေးနေ့ကဗြိတိန်နိုင်ငံဦးဆောင်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမြမရေတကပိတ်ဆွေးနွေးပွဲတရက်ကျင်းပခဲ့ပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ်ဂျိမ်းစ်ကာရီယူကီနဲ့တူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတန်မတ်ကြီးဦးကျော်မိုးထွန်းကပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချမှတ်ထားတာရှိပေမဲ့ထိရောက်တဲ့လက်တွေ့အကောင့်ထဲပုံမှုမရှိတဲ့အပေါ်မှာမြန်မာပြည်သူတွေကအထူးစိတ်ပြတ်နေကြတယ်ဆိုတာကိုလည်းတန်မတ်ကြီးကပြောဆိုသွားပါတယ်။အရသာဆူရောက်ကိုဖယ်ရှားပြီးအာဏာသိမ်းထားတဲ့စစ်ကောင်စီဟာပြီးခဲ့တဲ့၄နှစ်ကြာကာလအတွင်းမြန်မာပြည်သူတွေအပေါ်မှာရဲရဲဆက်ဆက်ဖိနှိပ်တပ်ဖြတ်တာတွေလုပ်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ်ဂျိမ်းစ်ကာရီယူကီကလည်းပူရဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ်။
In those 4 years, more than 6,000 Myanmar civilians have been killed.
The military. အနာသိမ်းထားတဲ့၄နှစ်အတွင်းအရက်သား6,000ကျော်တပ်ဖြတ်ခံခဲ့ရပြီးဒီလိုစစ်ကောင်စီရဲ့အကြမ်းဖက်မှုတွေရပ်တန့်သွားမဲ့ပုံလည်းမတွေ့ရပါဘူး။လေကြောင်းတိုက်ခိုက်မှုတွေဟာလည်း2021ခုနှစ်ကထက်ကျန်ရေးအားဖြင့်25ဆလောက်ပိုများလာပါတယ်။ဒီတိုက်ခိုက်မှုတွေထဲမှာအရက်သားတွေ၊စာသင်ကျောင်းတွေနဲ့ဆေးရုံဆေးခန်းတွေပါပါတယ်။အလားတူမြေမြုပ်မှိုင်းနဲ့တခြားပေါက်ကွဲပစ္စည်းတွေနဲ့တိုက်ခိုက်တာ၊ဘုံကျဲတာတွေဟာလည်းအရင်နှစ်တွေကတည်းကတိတိတတ်တာပိုများလာပါတယ်။
မြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းခဲ့တာ၄နှစ်ပြည့်တဲ့အချိန်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေနိုင်ငံအနှံ့ဆူဆူဝါးဝါးဖြစ်နေတာကိုခြောက်ပြပြီးဒီလိုအခြေအနေအောက်မှာစစ်ကောင်စီကရွေးကောက်ပွဲတွေကျင်းပဖို့ကြိုးပမ်းနေတာကိုအထူးစိုးရိမ်နေလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကြာသပတေးနေ့ကထပ်မံထုတ်ဖော်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို့အနေအထားမှာရှိမနေဘူးလို့အတွင်းမှုချုပ်ကပြောဆိုတာကိုသူရဲ့ပြောခွင့်ရစတက်ဖင်ဒူဂျာရစ်ကကြာသပတေးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် The Secretary General reiterates his concern regarding the military stated intention to hold elections amid intensifying
ဒီကြောင်းကဘုံကျဲတိုက်ခိုက်တာတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာတွေအပါအဝင်ပြည်ပကတွေဆိုးရွားနေတဲ့အချိန်ပြည်သူတွေဘေးကင်းလုံခြုံမှုမရှိတာအပါအဝင်နိုင်ငံသားအခွင့်အရေးတွေကိုလွတ်လွတ်လပ်လပ်အေးအေးချမ်းချမ်းထုတ်ဖော်ပြောဆိုနိုင်တဲ့အခြေအနေတွေမရှိပါဘဲရွေးကောက်ပွဲတွေကျင်းပမယ်လို့စစ်ကောင်စီကပြောနေတာနဲ့ပတ်သက်လို့လည်းအတွင်းမှုချုပ်ကစိုးရိမ်တဲ့အကြောင်းထပ်မံပြောဆိုပါတယ
်မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြည်ပခါတွေမှာပါဝင်ပတ်သက်နေကြသူတွေအနေနဲ့ နိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာပြီးထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့လဲအထွေမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရဒူဂျရစ်ကပြောပါတယ်
The Secretary General condemns all forms of violence and calls on all parties to the conflict to exercise maximum restraint.
အကြမ်းဖက်မှုပုံစံအားလုံးကိုအတွင်းမှုချုပ်ကရှုတ်ချပါတယ်။ပြည်ပကမှပါဝင်ပတ်သက်နေသူတွေအနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာပြီးလူမှုအတိုင်းဝိုင်းတစ်ခုနဲ့တစ်ခုကြားတင်းမာမှုတွေနဲ့အကြမ်းဖက်မှုတွေပိုဆိုးမလာရအောင်အတတ်နိုင်ဆုံးထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်
။အာဏာသိမ်းလိနေတာကာလအတွင်းမြန်မာနိုင်ငံရဲ့အခြေအနေတွေပိုမိုဆိုးဝါးလာခဲ့တာမှာလူသားချင်းစာနာမှုအကူအညီလိုအပ်သူပေါင်းကအခုဆိုရင် 19.6 သန်းအထိတိုးလာခဲ့ပြီးတဟာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံကျော်ပမာဏဖြစ်တယ်လို့လည်းအတွင်းမှုချုပ်ကပြောပါရယ်လွန်ခဲ့တဲ့၄နှစ်အာဏာမသိမ်းခင်ကမြန်မာနိုင်ငံမှာစာနာမှုအကူအညီလိုအပ်တဲ့သူတသန်းလောက်ရှိခဲ့ရာကအခုဆိုရင်သန်း20နီးပါးအထိဖြစ်လာတာဆိုပြီးတော့လည်းနှိုင်းရှင်းထောက်ပြပါရယ်ဒီလိုလူတွေအတွက်စာနာမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုမကန့်တတ်ဖို့တောင်းဆိုတဲ့အကြောင်းလေအထွေမှုချုပ်ရဲ့ပြောခွင့်ရဒူဂျရစ်ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၄နှစ်ပြည့်တဲ့အချိန်လုံခြုံရေးကောင်စီမှာဗြိတိန်နိုင်ငံဦးဆောင်ပြီးတော့ကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုတော့ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ်ဂျိမ်းစ်ကာရီယူကီမြန်မာသံမက်ကြီးဦးကျော်မိုးထွန်းတို့နဲ့အတူကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်တို့လည်းတက်ရောက်ခဲ့ကြပါတယ်ဆွေးနွေးပွဲအသေးစိတ်ကိုတော့မသိရပါဘူးရှင်
မခင်ဗျူတွေပြောပြပေးခဲ့တာပါဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်ကပေးပို့လာတဲ့တရင်တပုတ်ကိုတင်ပြပေးပါမယ်စစ်ကောင်စီတပ်တွေဆုတ်ခွာသွားတဲ့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကကွီလုံတိုင်းကျေးရွာအနီးမှာမပေါက်ကွဲသေးတဲ့ဘုံတလုံးကိုခလေးတွေဆော့ကစားရာကနေပေါက်ကွဲမှုဖြစ်ပွားလို့ခလေးနှစ်ယောက်သေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့ကြပါတယ်ဒဏ်ရာရတဲ့ခလေးတွေကိုတော့ထိုင်းနိုင်ငံအုံဖန်စေယုံကြီးမှာပို့ပြီးစေကူတာမှုခံယူနေရပါတယ်မာရေးမှတရင်ပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီရဲ့ကွီးလုံတိုင်တပ်စခန်းကျသွားခဲ့တာပါစခန်းဒီအဲ့ဒီကွီးလုံတိုင်ကျေးရွာမှာတော့မပေါက်ကွဲသေးတဲ့လက်ကျန်ဘုံတလုံးကိုကလေးတွေကတွေ့ရှိပြီးယူကစားရာကနေဇန်နဝါရီလ28ရက်နေ့မှာပေါက်ကွဲပြီးကလေးနှစ်ဦးသေဆုံးသွားခဲ့တာဆိုပြီးဒေသခံတဦးကပြောပါတယ်
ကူးလုံးတိုင်းကြေးရလေကြေးရမှာမှာဟိုပောက်ကွဲမပောက်ကွဲသေးတဲ့ဖို့ဘုံဘောနော်ခလေးတွေတွေ့ရခါကြတာအမှယူပြီးကစားရကစားကြတယ်ကစားကြဒီပောက်ကွဲမှုဖြစ်ခလေးနှုတ်သိဆုံးသွားတာလေတန်ရရှိတဲ့လူကတော့အခုအဲတော့တရားတော့ဆေးရုံပို့သွားတာငင်းတိုက်ပွဲတွေကြာရင်လူတွေမရှိလို့အမှဘုံတွေသနတ်တွေအဲ့လိုမျိုးချန်နေကြတာဖြစ်တယ်ချန်နေကြတဲ့ခါကျခလေးတွေတော့တွေ့တယ်ဆော့ကြဆော့ကစားတော့ပောက်ကွဲမှုဖြစ်တာဖြစ်သွားပြီးတော့ခလေးနှစ်ယောက်ကတော့ဆက်တည်ပါတယ်နှစ်ဦးကတော့ထိုင်ရ
တည်ဆုံးသူတွေကတော့အသက်10နှစ်အောက်ကလေးတွေဖြစ်ကြပြီးနောက်ထပ်မိန်းကလေးနှစ်ဦးလည်းဒဏ်ရာပြင်းထန်တာကြောင့်ထိုင်းနိုင်ငံကအုံဖန်စည်းရုံကြီးမှာပို့ပြီးတော့ကုသမှုခံယူနေရပါတယ်။ကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေလည်းဆက်ဖြစ်နေပြီးနေ့စဉ်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းရှိနေတယ်လို့လည်းဆိုပါတယ်
။အဲဒါမှဒေါ်လာဆက်ကဒီတောင်ပေါ်တောင်တက်လမ်းတွေမှာပြီးသွားတဲ့လူကသွားလာနေတယ်မှာစိတ်သွားလာမှရှိတော့ဖာ၃က၃လေးရတော့ဆက်တိုက်ဖြစ်နေတယ်လက်နက်တန်တွေကဆက်နေတာကြားနေရတာပဲအဲ့ဒီမှာကော့ဂရိတ်အဲ့ဒီကော့ဂရိတ်ကိုချုပ်ဖို့နဲ့ over အောက်ကပြလာတယ်ဒီအောင်စရာချက်ကြောင့်တက်လာမှလမ်းကြောင်းမှာ CNU CN လေးတွေသူ့ဘောင်းအခွက်တွေကဒီလိုမျိုး PGS PDR တို့ပါတော့ဒီလိုလမ်းနဲ့စောက်ပြီးဖြတ်ဖြတ်တိုက်နေတာရှိတယ်သူတက်လာလို့မှဒီကော့ဂရိတ်ကိုလာတော့မှမရတာအဲ့ဒီအောက်မှာဒီကျုံလို့ဘက်မှာနေတာပြက်ပြက်သွား
ကွေးလုံတိုင်နဲ့ပိုင်ခလန်နယ်စပ်မှာတော့စစ်တပ်ရဲ့စခန်းအတော်များများလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်သားတွေလည်းထိုင်းဘက်ကိုလက်နက်ချပြီးဝင်လာတာတွေလည်းရှိခဲ့ပါတယ်အခုအခါမှာတော့ KNUPD ရဲ့ပူးပေါင်းတပ်တွေကနေရာအတော်များများကိုထိန်းချုပ်ထားပြီးစစ်ကောင်စီဘက်ကတော့မြေပြင်ကနေထိုးစစ်ဆင်နိုင်တာမရှိတော့ဘဲလေကြောင်းတိုက်ခိုက်မှုတွေမကြာခဏဖြစ်ပေါ်နေပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း ပြည်ဝင်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
Fury American Radio ရုပ်သံအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဆက်လက်ပြီးတော့ American နိုင်ငံနဲ့သက်ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါအောင်မယ် American သမ္မတ Donald Trump ကတိုင်းပြည်ရဲ့စီးပွားရေးတိုးတက်လာအောင်လှုပ်ဆောင်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းတည်းရဲ့အနေနဲ့ကနေဒါနဲ့ Mexico ကနေတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်မှာအစောဆုံးအနေနဲ့ February 1ရက်နေ့ကနေစပြီးတော့သင်းကုန်ခွန်တွေချမှတ်သွားမယ်လို့အတော်များများကခန့်မှန်းနေကြပါတယ်။ဒါပေမဲ့ဒါနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေမသိရသေးတာကြောင့်စီးပွားရေးပညာရှင်တွေ၊လုပ်ငန်းရှင်တွေနဲ့နေစဉ်စားသုံးသူတွေကတော့ဒီလိုသင်းကုန်ခွန်တွေတိုးမြင့်မဲ့အတွက်သူတို့ကိုဘလို့အကျိုးသက်ဇက်တွေဖြစ်လာမလဲဆိုတာကိုသိနိုင်ဖို့စူးစမ်းနေကြပါတယ်။ VOA သတင်းထောက် John Fernandez နေရောင်မျိုးကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါနယ်ထရမ့်ကနိုင်ငံတကာမှာရှိတဲ့အမေရိကန်ရဲ့အကျိုးတူဆောင်ရွက်နေတဲ့မိတ်ဆွေနိုင်ငံတွေဟာအမေရိကန်ပေါ်မှာမျက်မျက်တတဆက်ဆံခြင်းမရှိဘူးလို့ပြောလိုက်ပြီးတော့သူ့အနေနဲ့ဒါကိုပြောင်းဖို့အတွက်တိုင်းပြည်ရဲ့စီးပွားရေးအင်အားကိုအပြည့်အဝအသုံးချဖို့အစဉ်သင့်မယ်ဆိုပြီးပြောလိုက်ပါတယ
်
သင်းကုန်ခွန်တွေကကျွန်တော်တို့နိုင်ငံကိုချမ်းသာစေမှာဖြစ်ပါတယ
်သမ္မတထရမ့်ကတော့သူ့ရဲ့တောင်းဆိုမှုတွေကိုမလိုက်ရောတဲ့နိုင်ငံဘယ်နိုင်ငံကိုမဆိုအခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ချိန်ကြောက်ထားပါတယ်သူအဓိကတောင်းဆိုတာကတော့တရားမဝင်ရွှေပြောင်းအခြေချနေထိုင်မှုနဲ့မွေးစေးမောင်ခိုကုန်ကူးမှုတွေကိုတိုက်ဖြတ်ဖို့နဲ့အမေရိကန်နဲ့ကုန်သွယ်ရေးချိန်ခွင်ရှာမမျှမတဖြစ်နေတာတွေကိုရှော့ချသွားဖို့ဖြစ်ပါတယ်။စီးပွားရေးပညာရှင်တွေကတော့အဲ့လိုမျိုးသွင်းကုန်ခွန်တွေကအမေရိကန်ရဲ့စီးပွားရေးနဲ့စားသုံးသူတွေပေါ်မှာဘလို့အကျိုးဆက်တွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အမြင်တွေလည်းအမျိုးမျိုးဖြစ်နေကြပါတယ်။
A tariff strategy can be implemented in such a way.
အခွန်ကောက်တဲ့နေရာမှာကိုတိုင်းပြည်တဲ့ကလူတို့မနစ်နာပဲပြပကုမ္ပဏီတွေပဲပေးရတာမျိုးဖြစ်စင်မှမဟာဗျူဟာကိုချပြီးလုပ်လို့ရနိုင်ပါတယ်
။သမ္မတထရမ့်ရဲ့သွင်းကုန်ခွန်ကအမေရိကန်မှာအလုပ်ကိုင်းတွေပြန်ရောက်လာအောင်အကူအညီပေးနိုင်မှာဖြစ်တယ်လို့စီးပွားရေးပညာရှင် James Galbraith ကပြောပါတယ်။ပြပကကုန်ပစ္စည်းတွေကိုပို့ပြီးတော့ဈေးကြီးအောင်လုပ်လိုက်ခြင်းအပြင်သွင်းကုန်တွေပေါ်မှာမိခိုးအားထားနေရတာတွေရော့ကြပြီးပြည်တွင်းကုန်ထုတ်လုပ်မှုတွေအားကောင်းလာအောင်လုပ်ဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့လည်းတချို့စီးပွားရေးပညာရှင်တွေကတော့အခုလိုသွင်းကုန်ခွန်တွေကစီးပွားရေးအလားအလာတွေကိုရော့ကျစေတယ်လို့ပြောပါတယ်
။ In the long run, tariffs will produce more uncertainty
from the business point of view. သွင်းကုန်တွေကမတေချာမရေရာမှုတွေကိုပိုဖြစ်လာစေမှာပါ။စီးပွားရေးဘက်ကကြည့်ရင်သွင်းကုန်အခွန်တွေကိုအခုလောလောဆယ်ဖြစ်ဖြစ်ဒါမှမဟုတ်အနာဂတ်မှာဖြစ်ဖြစ်ပေးရမယ့်နိုင်ငံမျိုးမှာဘယ်စီးပွားရေးလုပ်ငန်းရှင်ကမှရင်းနှီးမြှုပ်နှံခြင်းမှမဟုတ်ပါဘူး။
သမ္မတထရမ့်ဟာသူသမ္မတအဖြစ်နဲ့ပထမဆုံးပြန်ပြီးတာဝန်ယူတဲ့နေ့မှာပဲသူ့အနေနဲ့မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကကုန်စည်တွေကို February 1ရက်နေ့ကစပြီးတော့သွင်းကုန်ခွန်တွေ25ရာခိုင်နှုန်းကောက်ခံသွားဖို့စဉ်းစားနေတယ်လို့ပြောလိုက်ပါတယ်။ဒါပြင်ကိုလံဘီယာနိုင်ငံကိုလည်းအလားတူသွင်းကုန်ခွန်တွေကောက်မယ်လို့ချိန်ကြောက်ထားပြီးအခုခါမှာတော့ပြန်ပြီးတော့နောက်ဆုတ်သွားပြီဖြစ်ပါတယ်။ဝေဖန်သူတွေကတော့အဲ့လိုသွင်းကုန်ခွန်တွေတိုးကောက်လိုက်တဲ့ဟာကအမေရိကန်ပြည်သူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေပဲအကျိုးဆက်တွေချက်ချင်းရင်ဆိုင်ရမှာဖြစ်တယ်လို့ပြောလိုက်ပါတယ်။စားသောက်ကုန်အဝတ်ထည်နဲ့ကော်ဖီလိုမျိုးနေ့စဉ်သုံးကုန်ပစ္စည်းတွေအပေါ်မှာသွင်းကုန်ခွန်တွေတိုးကောက်လိုက်တဲ့အကျိုးဆက်ကစားသုံးသူတွေအပေါ်မှာလာရောက်ရိုက်ခတ်မှာဖြစ်တယ်လို့သူတို့ကပြောပါတယ
်။ We've been growing coffee in Colombia now for about 150 years.
ကျွန်တော်တို့ကိုလံဘီယာနိုင်ငံမှာကော်ဖီစိုက်ပျိုးလာတာနှစ်ပေါင်း150 160လောက်ရှိပါပြီ။အခုဆိုကျွန်တော်တို့မိသားစုပိုင်တဲ့ကော်ဖီချန်နယ်ဆိုရင်လည်းနှစ်ပေါင်း80လောက်ရှိတော့မှာပါ။
ညောင်မြို့အပြင်ဘက်မှာရှိတဲ့ Paper Plane Coffee Company ရဲ့ပိုင်ရှင် Jonathan Echeverry ကတော့မကြာသေးခင်က Donald Trump ချိန်ချောက်လိုက်တယ်လို့မျိုးကိုလံဘီယာနိုင်ငံကကုန်ပစ္စည်းတွေကိုသွင်းကုန်ခွန်တွေတိုးမြင့်ကောက်ခံလိုက်မယ်ဆိုရင်သူ့အနေနဲ့လည်းအဲ့ဒီခွန်တွေကိုကာမိဖို့အတွက်စားသုံးသူတွေပေါ်မှာဈေးနှုန်းတွေမတိုးချင်ပဲတိုးလာရမှာကိုစိုးရိမ်မိတယ်လို့ပြောပါတယ
် Right now we're actually in a bit of a coffee crisis where the price of
တကယ်တော့ကျွန်တော်တို့အခုလောလောဆယ် coffee ပြဿနာကိုနည်းနည်းရင်ဆိုင်နေရပါတယ် coffee ဈေးက2.50အတွင်းမှာအမြင့်ဆုံးကိုရောက်နေလို့ပါဒီလိုအခြေအနေမှာထပ်ပြီးတော့သွင်းကုန်ခွန်နောက်ထပ်25ရာခိုင်နှုန်းဖြစ်ဖြစ်50ရာခိုင်နှုန်းဖြစ်ဖြစ်ထပ်တိုးလာနိုင်တယ်ဆိုတော့အခြေအနေကိုပိုပြီးတော့ဆိုးဝါးသွားစေမှာဖြစ်ပါတယ်
သွင်းကုန်ခွန်ဆိုင်ရာကျွမ်းကျင်သူတွေကတော့အခုလိုအခွန်တွေတိုးကောက်လိုက်တဲ့အတွက်ဒီအခွန်တွေနဲ့ပတ်သက်ပြီးဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုစားသုံးသူတွေပဲအမြဲတမ်းပေးနေရမှာမဟုတ်ဘူးလို့ပြောပါတယ်
။ That may well be the case, but not necessarily always
ဒါလည်းဖြစ်လာနိုင်ပါတယ်ဒါပေမဲ့အများတော့မဟုတ်ပါဘူးပြပကတင်ပို့တဲ့သူတွေကလည်းဒါကိုဘယ်လိုတုံ့ပြန်မလဲဆိုတာကိုမေးရမှာဖြစ်ပါတယ်တချို့အခြေအနေတွေမှာတော့သူတို့ကသူတို့ရဲ့အများဆုံးပမာဏကိုရှော့ချပြီးသူတို့ရဲ့ဈေးကွက်အစုရှယ်ယာကိုထိမ့်ဖို့စူးစမ်းတာလည်းဖြစ်လာနိုင်ပါတယ
်မက္ဆီကိုနဲ့ကနေဒါနိုင်ငံတွေဟာအသွင်းကုန်ခွန်တွေတိုးမြင့်ကောက်ခံရမယ့်အခြေအနေနဲ့ရင်ဆိုင်လာနေရချိန်မှာပဲအမေရိကန်ပြည်သူတွေဟာလည်းသူတို့ရဲ့အလုပ်ကိုင်းတွေစီးပွားရေးလုပ်ငန်းတွေနဲ့ကုန်စည်နှုန်းတွေအပေါ်မှာဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုရင်ဆိုင်ဖို့အတွက်ပြင်ဆင်နေကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပြည်တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုနားဆင်ရှုစားနေရတာဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုရဆိုရင်တော့ကျွန်တော်တို့ရဲ့ VOA Facebook ရဲ့ Messenger ကပဲဖြစ်ဖြစ်ဒါမှမဟုတ် email လိပ်စာ barmis@voanews.com ကိုပဲဖြစ်ဖြစ်စာရိုက်သားပေးပို့နိုင်ပါတယ်ခင်ဗျာ။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ပေရင်းတက်ဒုံးကြီးအတန်ထက်မြန်တဲ့ဒုံးကြီးခရုစ်ဒုံးကြီးတွေနဲ့တခြားသောခင်မီလေကြောင်းတိုက်ခိုက်မှုအန္တရာယ်တွေဟာအမေရိကန်ရင်ဆိုင်နေရတဲ့ကြီးမားလာတဲ့ချင်းချောက်မှုဖြစ်ပါတယ်။အဲ့ဒီလိုချင်းချောက်မှုတွေကနေကာကွယ်နိုင်အောင်အမေရိကန်အတွက်တန်ကွန်ချအမိုးကုန်းတည်ဆောက်မှုကိုသမ္မတဒိုနယ်ထရန့်ကလက်မှတ်ရေးထိုးလိုက်တာပါ။ပေရင်းတက်အတန်ထက်လွန်ခင်မီခရုစ်ဒုံးကြီးတွေကိုတိုက်နိုင်တဲ့နောက်မျိုးဆက်ဒုံးကြီးတွေနဲ့ကာကွယ်ရေးဒိုင်းတစ်ခုကိုအကောင့်ထဲပို့ဖို့သမ္မတအမေရိကညွှန်ကြားလိုက်ပါတယ်။တန်ခွန်ကြားအမိုးခုံးလို့တင်စားပြောတဲ့အဲ့ဒီလိုကာကွယ်ရေးဒုံးကြီးဒိုင်းဖြစ်လာအောင်လိုအပ်တဲ့အစီအပိုင်းအလုံးထုတ်လုပ်မှုဂွင်းဆက်တစ်ခုလုံးကိုဒီအမေရိကဖန်တီးပေးမှာဖြစ်ပါတယ်။နိုင်ငံသားမှခြားထားတဲ့အမေရိကန်တပ်တွေရဲ့ကာကွယ်ဖို့ဒုံးကြီးကာကွယ်ရေးအနေအထားကိုလည်းပြန်လည်သုံးသပ်ဖို့သမ္မတအမေရိကညွှန်ကြားလိုက်ပါတယ်။ဒုံးကြီးကာကွယ်ရေးနှီးပညာဖွံ့ဖြိုးတိုးတက်မှုစွမ်းဆောင်ရည်နဲ့မိဘတွေမဟာမိတ်တွေနဲ့လက်တွေလှုပ်ဆောင်ကြရမှာပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကိုလည်းသမ္မတအမေရိကညွှန်ကြားထားပါတယ်ကျွန်တော်တို့ရန်ဘက်တွေကနောက်မျိုးဆက်စည်ရေးစနစ်တွေကိုဖွံ့ဖြိုးတိုးတက်အောင်လှုပ်လာတာနဲ့အမျှအတန်ထက်လွန်တဲ့ဒုံးကြီးတွေအပါအဝင်နောက်မျိုးဆက်မဟာဗျူဟာလက်နက်တွေရဲ့ချိန်ချောက်မှုကရော့မသွားတဲ့အပြင်ပြီးခဲ့တဲ့နှစ်40မှာပိုလို့တောင်ရှုပ်ထွေးလာပါတယ်နျူကလ িয়ার တိုက်ခိုက်မှုတွေကိုထိရောက်အောင်ကာကွယ်နိုင်ဖို့သမ္မတရော်နယ်ရေဂန်ကစိတ်အားထက်သန်ခဲ့ပါတယ်။ဒါပေမဲ့ရည်မှန်းချက်မရောက်မီဖျက်သိမ်းလိုက်ကြပါတယ်။ပေတိန်တက်ဒုံးကြီးစန့်ကျင်ရေးစာချုပ်ကနေအမေရိကန်ပြည်ထောင်စုက2002ခုနှစ်မှာနှုတ်ထွက်ခဲ့ပြီးအကန့်အသတ်နဲ့အမိမြေဒုံးကြီးကာကွယ်ရေးဖွံ့ဖြိုးတိုးတက်မှုကိုစခဲ့ချိန်ကတည်းကအမေရိကန်ပြည်ထောင်စုရဲ့အမိမြေဒုံးကြီးကာကွယ်ရေးမူဝါဒကရှေ့ပြေးဖြစ်နေရဖြစ်ပါတယ်။ငြိမ်းချမ်းရေးကိုချိန်ချောက်တဲ့နိုင်ငံတွေထက်ရှေ့ပြေးဖြစ်နေဖို့နဲ့မတော်တဆနဲ့အမေအယမဟုတ်ပဲပြစ်မိတဲ့ဒုံးကြီးအန်ဒီရီကာကွယ်ရေးမှာရှေ့ပြေးဖြစ်နေဖို့လည်းဖြစ်ပါတယ်။သမရအမေအယမကြာခင်ကကာကွယ်ရေးဝန်ကြီးတဲ့အဖြစ်ကြမ်းကြင်ခဲ့သူပီထက်ဆက်ဟာအဲ့လိုကာကွယ်နိုင်မဲ့တိဆောက်ပုံတရက်စွမ်းဆောင်ရည်အခြေပြုလိုအပ်ချက်တွေနဲ့လာမယ့်မျိုးဆက်ဒုံးကြီးကာကွယ်ရေးဒိုင်းအကောင့်ထဲပေါ်မဲ့စီမံကိန်းတရက်ကိုရပ်ပေါင်း60အတွင်းတင်ပြဖို့လိုအပ်ပါတယ်။တန်ကွန်ချာအမိုးခုံကအင်အားနဲ့ငြိမ်းချမ်းရေးကိုထိမ့်သိမ့်ဖို့ရည်ရတာပါနျူကလ িয়ার တိုက်ခိုက်မှုကိုနျူကလ িয়ার လက်နက်နဲ့ပြန်လည်တိုက်ခိုက်တုံ့ပြန်နိုင်စွာနဲ့အမေရိကန်ကိုအင်အားအသစ်ဖြည့်ဆည်းလိုက်ခြင်းအဖြစ်တန်ခွန်ချအမိုးခုံကာကွယ်ရေးဟာရန်ဘက်တွေကအမိမြေအပေါ်တိုက်ခိုက်လာမှာကိုတားဆီးပေးပါလိမ့်မယ်အမေရိကန်ကိုပထမထားရပါလိမ့်မယ်ကျွန်တော်တို့ဘယ်တော့မှနောက်ဆုတ်သွားမှာမဟုတ်ပါဘူးလို့ဝန်ကြီးဟက်ဂက်စ်ကကတိပေးပြောပါတယ်ကျွန်တော်တို့ရဲ့ရှင်းလင်းတဲ့တာဝန်ဝတရားကိုသမရကပေးလိုက်ပါတယ်အားနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ပါနီလန်သုံးသွယ်နဲ့ကျွန်တော်တို့လုပ်ပါမယ်တိုက်ပွဲဝင်စစ်တပ်တွေပြန်မြင့်မားစေခြင်းအဖြစ်စစ်တပ်ကိုပြန်လည်တည်ဆောက်ခြင်းအဖြစ်အားနဲ့တားနိုင်စွာပြန်လည်မြင့်တင်ခြင်းအဖြစ်လုပ်ကြပါမယ
်အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတော့ဖြစ်ပြီးVOA ရဲ့အားပေါ်မဟုတ်ပါဘူးခင်ဗျာမကြခင်အချိန်ပိုင်းမှာတော့ပုံမှန်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးပါအောင်မယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကို92.5 32နဲ့40 VOA ညချမ်းည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုတော့အင်ဒိုမီတာ1925နဲ့30ပထမပိုင်းနိုင်ဝဲနဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း website မြင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမြင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်ရဲ့မြန်မာပြည်တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအရင်ဆုံးကတော့ချင်းပြည်နယ်ရဲ့အနာဂတ်ဆိုတဲ့ဥအောင်ခင်းရဲ့မြမအရေးသုံးသပ်ချက်ပဲဖြစ်ပါတယ်စစ်ကောင်စီချိန်မုံရေးတိုက်ပွဲတွေမှာနာမည်ရထားတဲ့ချင်းတော်လှန်ရေးတပ်အုပ်စုနှုတ်စုပွဲသားတဲ့အတက်ချင်းဒေသကຫນွေဦးတော်လှန်ရေးကိုစိုးရိမ်ပူပန်နေကြပါတယ်တကယ်တော့အနှစ်30ကျော်ကြာချားတဲ့ချင်းတော်လှန်ရေးမျိုးဆက်20ရဲ့အတွေးခေါ်အယူအဆတွေကွဲပြားခြားနားနေတာသာဖြစ်ကြောင်းဦးအောင်ခင်ကတင်ပြထားပါရခင်ဗျာ
ချင်းမျိုးသားတပ် UCNF ချင်း National Front ဟာ1988အရေးတော်ပုံကာလမှာပေါ်ပေါက်လာတဲ့အဖွဲ့အစည်းဖြစ်ပြီး2012မှာဗမာစစ်အစိုးရနဲ့အပြစ်ရဖို့သဘောတူပါတယ်နိုင်ငံလုံးဆိုင်ရာအပြစ်ရသဘောတူချက်ကို2015မှာလက်မှတ်ထိုးခဲ့တဲ့အဖွဲ့လည်းဖြစ်ပါလေ။အင်အားရာကနာနောက်သာရှိတာမို့စေအုပ်စုကအတင်သေးခဲ့တဲ့တပ်ဖွဲ့ဖြစ်တယ်လို့အမေရိကန်အခြေစိုက်သုတေသီဆလိုင်းဟင်ရီလျံက2021စက်တင်ဘာလ27ရက်နေ့ထုတ်အေယာဝတီစာဆောင်မှာရေးထားပါတယ်။တွန်လာရဲ့25နှစ်ကာလမှာ CNF စစ်တီ90ကျော်ကြာဆုံးတယ်လို့ဆိုပါလေ။စစ်ကောင်စီစန့်ကျင်ရေးနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့စည်းတဲ့အခါမှာလိုအပ်တဲ့အခြေခံစစ်ပညာနဲ့လက်နက်ခဲယမ်းကို CNF ချင်းမျိုးသားတပ်ဦးစီကရယူရပါတယ်။တွန်လိုင်းရေးကမွေးထုတ်လိုက်တဲ့ CDF ချင်းဒေသကာကွယ်ရေးတပ်ကိုရှီလင်းလုံးအရေးတော်ပုံကမွေးထုတ်ခဲ့တဲ့ CNF ချင်းမျိုးသားတပ်ဦးကပြုစုပြောထောင်ပြီးလက်တွဲခေါ်ဆောင်တာကြောင့်ချင်းဒေသကာကွယ်ရေးတပ်ဟာအချိန်တော်အတွင်းစစ်ကောင်စီတပ်ကိုတိတိယောက်ယောက်ရင်ဆိုင်တိုက်ခိုက်နိုင်တာဖြစ်ပါလေ။ချင်းလူငယ်15,000လောက်ကစစ်ကောင်စီကိုကူးကန်တိုက်ခိုက်နိုင်အောင်ချင်းမျိုးသားတပ်ဦးကတင်နန်းပေးတယ်လို့စလိုင်းဟင်ရီရှန်ကဆိုပါတယ်။ချင်းမျိုးသားတွေကအမွေးလိုက်ကျွမ်းကျင်ကြတာမို့လက်နဲ့ခိုင်တာကိုခုံမင်းနစ်တဲ့ပြီးပင်ကိုဗီဇကလည်းတိုက်ခိုက်ရေးသမားတွေဖြစ်တယ်လို့ဆိုပါတယ်။သူတို့ရဲ့ဆင်အာနာရှင်ချီမုံရင်စိတ်ဓာတ်ဟာခက်တံမှာကြောပြီးယုံကြည်ချက်ကလည်းအလွန်ခိုင်မာတယ်လို့ဆိုပါတယ်။စစ်ကောင်စီအာနာသိမ့်ပြီးမကြာမီပေါ်ထွက်လာတဲ့ချင်းလက်နိုင်ကန်တပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်တာအောင်မြင်တဲ့အတွက်ဂျာကာလာချင်းမျိုးသားအတိုင်းပင်ခံကောင်စီကိုဖွဲ့စည်းပါတယ်။ချင်းတော်လှန်ရေးအစိုးရပိုင်းမှစူးစီးညီညွတ်စွာဆောင်ရွက်ကြပါတယ်။ချင်းလက်နိုင်ကန်အားလုံးကိုပေါင်းစည်းထားတဲ့ချင်းဒေသကာကွယ်ရေးပူးတွဲကော်မတီကိုလည်းဖွဲ့စည်းနိုင်ခဲ့ပါတယ်။ဒါပေမဲ့ချင်းညီညွတ်ရေးဟာရည်ရှိမခံပါဘူး။တော်လှန်ရေးသက်တမ်းနည်းနည်းကျော်ကြာတော့2023ဧပြီလမှာချင်းအမျိုးသားတပ်ဦးနဲ့လွတ်တော်ကိုယ်စားလှယ်အချို့အမျိုးသားအတိုင်းပင်ခံကောင်စီကနှုတ်ထွက်သွားပြီးချင်းပြည်ကောင်စီနဲ့ချင်းပြည်အစိုးရကိုဖွဲ့စည်းပါတယ်။တော်လာရေးကာလမှာအစိုးရဖွဲ့တာဟာအပေါ်စီးယူတဲ့သဘောဖြစ်တယ်လို့ယူဆသူတွေလည်းရှိပါတယ်။ CJDC ချင်းဒေသကာကွယ်ရေးပူးတွဲကော်မတီကို2023ဒီဇင်ဘာလလယ်မှာဖျက်သိမ်းပါတယ်။ဒါကိုလက်မခံနိုင်တဲ့ချင်းအုပ်စုက2023ဒီဇင်ဘာလ30ရက်နေ့မှာချင်းညီနောင်အဖွဲ့ကိုတည်ထောင်ပါလေ။ CNF ချင်းမျိုးသားတပ်ဦးဒေသမျိုးနွယ်နဲ့မျိုးနွယ်ကိုလိုက်ပြီးဖွဲ့စည်းထားတဲ့ချင်းကာကွယ်ရေးတပ်တွေစုပေါင်းပါဝင်တဲ့ချင်းဒေသပူးပေါင်းကာကွယ်ရေးကော်မတီကိုတီးခြားလွတ်လပ်တဲ့အဖွဲ့အဖြစ်သတ်မှတ်မလားချင်းပြည်အစိုးရတည်လက်အောက်မှာထားမလားဆိုတဲ့ပြဿနာရှိလာတာမို့ဖျက်သိမ်းလိုက်တာလို့2023ဒီဇင်ဘာလ18ရက်နေ့ထုတ်ခုံနှုံးသုံးသတင်းမှာဖော်ပြပါတယ်အဖွဲ့ဝင်20နီးပါးပါဝင်တဲ့ပူးပေါင်းကာကွယ်ရေးကော်မတီပြိုကွဲသွားတာဟာချင်းတော်လှန်ရေးကိုအနည်းနဲ့အများထိခိုက်စေတယ်လို့သုံးသပ်ကြပါတယ်။ 2024နှစ်လယ်ပိုင်းမှာချင်းပီတက်နဲ့ချင်းချင်းောင်တက်တွေအချင်းချင်းပြစ်ခတ်ကြတဲ့အတွက်နှစ်ဖက်စလုံးမှာထိခိုက်ကြဆုံးမှုရှိခဲ့ပါတယ်ချင်းတက်တွေရဲ့ဒိန်းချုပ်နေမြေဟာတစ်ခုနဲ့တစ်ခုထပ်နေတာမျိုးရှိသလိုချင်းမီလားစုတစုတည်းမှာလည်းထောက်ခံမှုကွဲလွဲရတယ်ရှိကြောင်းဒီဇင်ဘာလ27ရက်နေ့ထုတ်ခုံနှုံးသွန်သတင်းမှာဖော်ပြပါတယ်ဖွဲ့ခွဲတာကြောင့်အချင်းချင်းပြစ်ခတ်တာဟာစစ်အာဏာရှင်ချေမှုန်းရေးမဟုတ်ပါဘူး။ဒါကြောင့်ဇိုးပြန်လဲစီလုံးရေးအဖွဲ့ကဦးဆောင်ပြီးအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အိုက်ဇောမြို့မှာစက်တင်ဘာလကချင်းပြည်အစိုးရနဲ့ချင်းညီနောင်အဖွဲ့ကတာဝန်ရှိပုဂ္ဂိုလ်တွေတွေ့ဆုံဆွေးနွေးပြီးသဘောထားကွဲလွဲတာတွေကိုလက်နက်နဲ့မဖြေရှင်းဖို့သဘောတူကြပါတယ်။မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကလည်းချင်းတော်လှန်ရေးအောင်မြင်ဖို့အတွက်အရခတ်တတော်နဲ့မဟာမိတ်ဖွဲ့ဖို့လိုအပ်ကြောင်းစက်တင်ဘာလ4ရက်နေ့ကအမေရိကန်နိုင်ငံအင်ဒီယားနာပိုလစ်မြို့မှာချင်းတိုင်းရင်းသားတွေနဲ့တွေ့ဆုံစဉ်ကပြောဆိုသွားတယ်လို့ခုံနှုံးသွန်သတင်းမှာဖော်ပြပါတယ်။ချင်းတော်လှန်ရေးမှာအုပ်စုနှစ်စုကွဲပြားနေတဲ့ပြဿနာကိုနိုင်ငံခြားအခြေစိုက်ချင်းရေးရာသုတေသနအဖွဲ့အစည်းတွေချင်းအရပ်အလင်းအဖွဲ့တွေချင်းပါလာရေးနဲ့နိုင်ငံရေးအလင်းအဖွဲ့တွေကအများဆုံးတွေ့ဆုံဆွေးနွေးပြေရှင်းဖို့လိုလားကြပါတယ်တကယ်တော့ရှစ်လေးလုံးအရေးတော်ပုံကမွေးထုတ်လိုက်တဲ့ချင်းမျိုးသားတပ်ဦးခေါင်းဆောင်နဲ့ချင်းပြည်အစိုးရနဲ့2021ငွေဦးတော်လှန်ရေးကမွေးထုတ်လိုက်တဲ့ချင်းညီနောင်အဖွဲ့တို့ဟာရွေးချယ်ချင်းတူကြသလိုဘုံရန်သူစစ်ကောင်စီကိုလည်းရင်ဆိုင်နေရပါတယ်ဒါပေမဲ့ရှစ်လေးလုံးမျိုးဆက်နဲ့ငွေဦးမျိုးဆက်ဟာအနည်း30ကျော်ကွာခြားကြတာကြောင့်သဘောထားအမြင်တွေညီနိုင်ဖို့သာလိုအပ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ပဲဖြစ်ပါတယ်အခုတော့ကျန်းမာရေးအစီအစဉ်လည်းရောက်ပါပြီဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ TB ကုသပညာပေးရေးကိုပြောထားပါတယ် TB ရောဂါကုသမှုခံယူရေးအခမဲ့ကုသပေးတဲ့နေရာတွေရှိနေတာကိုအများသိအောင်ပညာပေးသင့်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်နောက်ထပ်ရောဘာတွေကိုဘလို့ပညာပေးတင်ပါလဲဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုပ်မှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေးမန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးလူသိပုံများတဲ့ဒေါက်ထွေးစေးမန်းခင်ဗျာကျွန်တော်တို့ TB ယောဂါနောက်ဆုံးအခြေအနေကိုပြောခဲ့တာမှာအရင်ပတ်တွေတုန်းကတော့ဆရာကြီးကုသတေသမှုများနေသေးတာဘလို့လက္ခဏာတွေသိထားသင့်တာနောက်စင်ခေါ်မှုကြီးတွေဖြစ်တဲ့ဆေးရင်ပါ TV နဲ့ငိုရှို TV သတိပြုစစ်ဆေးသင့်တာနဲ့ကာကွယ်နေနေရေးပူးပေါင်းဆောင်ရွက်ဖို့နဲ့တာဝန်ရှိတာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးကုသပညာပေးအပိုင်းကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဘလို့ကုသမှုတွေခံယူနိုင်အောင်ဘယ်နေရာကိုသွားရမလဲကျွန်တော်တို့ခုဆိုလို့ရှိရင်ဒီကျမရေးဒီမှန်ချက်တွေဝင်ကြီးဌာနကျမရေးဝင်ကြီးဌာနတွေကတော့တော့ကျွန်တော်ပြောခဲ့လို့ public private partnership လုပ်ထားတဲ့အဖွဲ့အစည်း NGO အဖွဲ့အစည်းတွေကတော့ရိုးရိုး GP တွေမှာကောနောက်နိုင်ငံမှာဆိုရင်ဒီဆေးရုံတွေမှာကော public ကဆေးရုံတွေမှာကော TV နဲ့ပတ်သက်လို့ကုသမှုပေးတဲ့အခါမှာ TV ယောဂါလို့နာမည်တက်ပြီးတဲ့လူနာတယောက်ကို TV ဌာနဟိုလွတ်ပေးပါတယ်အဲ့ဒါတော့ clinic ကိုလွတ်ပေးပါတယ်အဲ့လိုရှိရင်အဲ့ဒီမှာဆေးတွေကိုအလုံး free ရတယ်အခမဲ့ရတယ်ဟိုကိုကဝေတော့ရှင်လည်းရတယ်နောက်တကအစားတော့တွေလည်းဟိုဟာဖြစ်ပေးတာရှိတယ်အဲ့ဒါမျိုးတွေရှိပါတယ်အဲ့လိုရှိနေတယ်ဆိုတာကိုလည်းကျွန်တော်အများပြည်သူသိအောင်ဟို health journalist တွေပေါ့အဓိကအားဖြင့်ပေါ့မီဒီယာတွေနဲ့ပြီးတော့ပညာပေးကြဖို့ဟောထုတ်ပြီးတော့ပြောပြကြဖို့ပေါ့လေမီဒီယာတွေရဲ့အခန်းကဏ္ဍအနေနဲ့ပါဝင်ရင်းဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့သွားနေတဲ့နေရာတွေကိုဆရာကြီးတခါလေးပြောလိုက်ပါလား TVယောဂကနငိုရှိုးတဲ့အဆင်ပဲဖြစ်ဖြစ်မသိသေးရင်တော့ငိုရှိုးတဲ့အဆင်ကိုစစ်နိုင်အောင်ပေါ့နော်သူတို့ကိုယ်တိုင
်ဟုတ်ကဲ့
ခုနအနေရရှိတဲ့လူတွေသွားစစ်နိုင်အောင်မျိုးနောက်တစ်ခုကဖြစ်နေတဲ့လူတွေကိုလည်းသွားပြီးတော့ခုနကုသမှု
ဟုတ်ကဲ့
ထိထိရောက်ခံယူနိုင်ဖို့ဆရာကြီးအရေးပါတဲ့နေရာလေးတစ်ခုပြောပြလို့မရလား
ဟုတ်ကဲ့ပါဟိုနေရာဘယ်မှာဖြစ်ဖြစ်ဟိုနိုင်ငံစစ်မှိုင်ဝင်ဌာနဖွင့်လှစ်ထားတဲ့ဆေးကန်းတစ်ခုခုမှာတော့ရောက်တဲ့နေရာမှာလာစပြလိုက်အပ်ပေးလိုက်လို့အဲ့ဒီလူနာကိုတစ်ခါရွေးနဲ့အထရစ်လိုက်ရင်းနဲ့ဒီလိုဟာ TV ဖြစ်နေရဲ့လို့သိလိုက်ပြီဆိုလို့ရှိရင်သူ့ကိုသက်ဆိုင်ရာမြို့နယ်မှာရှိတဲ့ TV စီမံချက်တွေကမြို့နယ်တိုင်းမှာရှိပါတယ်။အဲ့ကိုသူကညှို့ပို့လိုက်မှဖြစ်ပါတယ်။ညှို့ပို့တဲ့ခါမှာဆိုလို့ရှိရင်အဲ့ဒီတကယ်တမ်းကျတော့ဒီမြန်မာနိုင်ငံဟိုကျမိုင်ဝန်ကြီးဌာနကဟိုကျွန်တော်ပြောခဲ့ပြီးတဲ့ USA တို့ Global Fund အနေနဲ့အကူအညီနဲ့ပြန်လည်ဖြန့်ပေးနေတာပါခုနလိုပုဂ္ဂလိကမြန်မာနိုင်ငံဆရာဝန်အသင်း GBC မှန်ချက်တို့ရှိတယ်နောက်က PSI လို့ NGO တွေရှိပါတယ်သူတို့ကလည်းသူတို့ရဲ့ဈေးကနေမှာ Sun Clinic ဆိုတဲ့ဈေးကနေမှာသူတို့ရဲ့ GP တွေပေါ့လေရိုးရိုးသားသားအထွေရောဂါကိုဆရာဝန်အနေနဲ့ပူးပေါင်းပြီးတော့ဒီ TB နဲ့ပတ်သက်ပြီးတော့ဆေးတွေကိုသူတို့ကနေပြီးတော့အခမဲ့ပေးနေပါတယ်အခမဲ့ဖြန့်ဖို့ပေးနေပါတယ်အဲ့ဒါတွေကလည်းကောနဲ့လူရှင်တွေကနေပေးထားတဲ့ဆီးတွေပါအဲ့ဒါဖြစ်ပါလေ
ဟုတ်ကဲ့ဆရာနောက်ရောဒီအခုလိုအခမဲ့ကုသပေးနိုင်တဲ့နေရာတွေရှိသေးလားဆရာလေ
ဟုတ်ကဲ့နောက်ကအဲ့လိုပဲအလားတူဟို HCA ပေါ့အသင်းပေါ့နော်ကျမရေးမှုအသင်းဒီဟာမျိုးတွေကလည်းနေတိော်နေစုံနေပြားအထီအောင်သွားပြီးတော့ဟိုအဲ့ဒီကလင်းနစ်ဟို TV ဟိုစီမံချက်တွေဟိုဆောင်ရွက်နေပါတယ်ဒီလိုပဲတပင်းညီပါပဲဘလို့လို့အမှားဗားလေးလို့အမှားဆိုတော့သင်္ဍန်လေးပြေးပြီးသားသူတို့ကိုစီရီဝါးတွေလည်းထုတ်ပေးထားပါတယ်ခင်ဗျအဲ့ဒါအရေးကြီးဆုံးကလူနာတယောက်ကပြည်သူတယောက်ကကုတ်တီဗီဖြစ်ပြီးဒါမှမဟုတ်မိသားစုဒါမှမဟုတ်မိရဲ့ဘေးဆွေတယောက်ဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီကလင်းနစ်တစ်ခုကိုလာဆက်သွယ်လိုက်လို့ရှိရင်အဖင်းဆက်ရောက်သွားမှာပါအစိုးရဌာနကိုပဲပြဗျာပုဂ္ဂလိကဌာနကိုပဲပြဗျာပုဂ္ဂလိကစေယုံအချို့မှာအချို့ကတော့ဟိုအချို့ကြတော့လဲကိုယ့်ဘက်ကိုမတော်တော့ကိုယ့်ဘက်ကိုပဲကုမယ်ဆရာဝန်ကြီးနဲ့ပဲကုရမယ်ဆိုတော့ကုပ္ပစာနဲ့ကိုကုပ္ပစာမျိုးတွေရှိပါတယ်ကနလို့တွားမယ်ဆိုလို့ရှိရင်လည်းညှုံးပေးနိုင်တဲ့နေထားမှာရှိပါလေ
။ဟုတ်ကဲ့ဆရာအဲ့တော့ဒီကုသမှုခံယူတဲ့နေရာမှာလူနာတွေဘက်ကသိထားတင်တာတွေကြိုပညာပေးထားဖို့ရှိသေးလားဆရာ
။ဟုတ်ကဲ့ပါ။ဟိုကုထုံးနေရာတော့အသေးစိတ်လေးရှိပါတယ်။ FDR TB ဆိုလို့ရှိရင် Multi Drug Resistant TB တွေပေါ့လေ။အဲ့ဒါအလွန်အရေးကြီးပါတယ်။ဘယ်လိုဆေးမျိုးပေးရမလဲ၊ယူဖို့လူဆိုဘယ်လိုပေးရမလဲ၊ဘယ်နှလားတောင်းရမလဲဆိုတာလည်းရှိပါတယ်။ကုထုံးနေရာအများကြီးရှိပါတယ်။အဲ့ဒါကပညာရှင်တွေကနေဆွပြတ်ပါပါ။ကုထုံးနဲ့အသေးစိတ်တော့ကျွန်တော်ပြောလို့ပေးမယ်ကျွန်တော်မှရင်6လလောက်ကအများဆုံးတင်တယ်ကုထုံးကကျွန်တော်ပြောလို့ပဲမျိုးမျိုးလို့ရှိတယ်ဘယ်လိုလိုမျိုးဆိုရင်လောက်ဘယ်ဈေးကိုဘယ်တော့ကြာကြာတောင်းအောင်မယ်တပတ်ဘယ်နှခါတောင်းအောင်မယ်တနေ့ဘယ်နှခါတောင်းအောင်မယ်အစရှိတဲ့အသေးစိတ်ရှိပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလူနာတွေအတွက်ကြိုပြီးတော့ဒီပညာပေးအသိဖေးထားခြင်းတာရှိသေးလားဆရာ
ဟုတ်ကဲ့အဲ့တော့ TV ယောဂာနဲ့မကပါဘူးတခြားသောကုသယောဂာမျိုးတွေမခံရအောင်ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ကခုခံအားစနဲ့ကောင်းမှဖြစ်တယ်အခုကစနစ်ပါကောင်းအောင်ဘယ်လိုလုပ်အောင်လဲဆိုတော့အာရတပြည့်စုံမှုလို့လုပ်တယ်အာရတရားပြည့်တယ်ပြည့်စုံအောင်ပဲလုံလုံးမြတ်တာရမယ်မြတ်တာဆိုတာအညီညွတ်ပါရမယ်အဲ့လိုပါဖို့ဆိုတဲ့ကျမကြီးပညာပေးတွေကလည်းကျွန်တော်တို့ဆရာဝန်တွေကိုယ်တိုင်လည်းဟိုကျမကြီးခွဲပြောပြလုပ်တာတွေလုပ်လို့ရတယ် TV တို့ဒုပ္ပဒဏ်တွေတော့ပြောလို့ရတယ်နောက်တကပါသောတွေမှာရေးလို့ရတယ်သတင်းတွေမှာဖော်ပြလို့ရတယ်ကျောင်းတွေမှာပညာပေးလို့ရတယ်အစရှိသေးတယ်မဟုတ်လေဒါတွေက TV ကာကွယ်ရေးပိုင်းတွေလို့ပဲပြောလို့ရပါပါတယ်စိလိတ်မတော့ရေးတယ်လေနော်စိလိတ်တော့ချင်းဟာ e-secret ပါဝယ်စိလိတ်တော့ချင်းဟာဒီ TV ပို့ဖြစ်နိုင်တယ်ဆိုတော့လေအတိတွေပြေးဖို့လိုရတယ်နော်စီချိုယောဂောစီချိုစီချိုယောဂါရှိနေတဲ့လူတွေဆိုရှင်လည်းသူ့ယောဂါကိုတေချာတာထိမှုစီချိုထိနေအောင်ကြိုးစားဖို့အထိနိုင်လို့ရှိရင် TV ဝန်ထမ်းနဲ့အခါအခွင့်အလမ်းများတယ်ဆိုတော့သိထားဖို့လိုပါတယ်နောက်တကကျွန်တော်ပြောခဲ့တဲ့ Home Show TV သမားတွေဆိုတော့ဘယ်လိုလဲအဲ့လိုလူမျိုးတွေကိုကုထုံးပေးဖို့လိုအပ်တယ်ကုထုံးရယူဖို့လိုအပ်တယ်ဆိုတာကိုလည်းဒီပညာပေးရပါမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ TV ယောဂကုသပညာပေးရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပြောဖို့ရှိအောင်လားဆရာရေ
ဟုတ်ရေးကြီးတာ TV ယောဂကုသနည်းများကိုကျမရဲ့ဘုဇုတရှိဖို့အတွက်ကိုကျွန်တော်တို့လုပ်ပေးရပါမယ်ဘယ်လိုလုပ်ပေးရမလဲဆိုလို့ရှိရင်ခုနကကျွန်တော်ပြောတဲ့ဒီနေရာမှာမီဒီယာတွေအခန်းကဏ္ဍအများကြီးပါလာပါပြီအဲ့ဒီဥစ္စာကဒီကျမရဲ့ဘုဇုတတွေကိုညာပြည်သူသိရှိအောင် TV နဲ့ပတ်သက်တဲ့เนาะတခြားယောဂတွေပြန် TV ယောဂါကိုအထူးပြုပြီးတော့ဘာကြီးဟိုဘယ်ကကူးဆက်ပုံတွေဖြစ်ပွားပုံတွေဘယ်လိုထိခိုက်ပုံတွေဘယ်လိုကြောက်စရာကောင်းပုံတွေဘယ်သူများကိုဘယ်လိုကူးဆက်နိုင်ပုံတွေဟိုဘာတောင်ကူးဆက်နိုင်ပုံတွေအဲကလေးအတူတူပြောကလေးပေါ့ကလေးတယ်ဆိုလို့ရှိရင်ဟိုငငယ်လေးကကာဝယ်စီလို့အစီအစဉ်မှာ BCG ကာဝယ်စီကပါတယ်အဲ့လားလည်းမဖြစ်မနေထိုးရပေါ့လေတေးဝင်မှာတော့ကလေးမွေးမှုပြီးချင်းတန်းထိုးတာပေါ့လေအဲအကြောင်းမျိုးကြောင့်မထိုးပြစ်လို့ရှိခြင်းလဲသက်ဆိုင်ရစီကာကွယ်ဆေးထိုးဌာနကိုသတင်းပို့ပြီးတော့ဒီ PCG ကာကွယ်ဆေးကိုထိုးဖို့လိုပါတယ်။သိပညာပေးရပါမယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလိမ့်။တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အ ကြက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတည်င်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ခုတော့တိုင်းသတင်းလောအလှရောက်ပါပြီအာရကတက်တော်အေကရခိုင်ရိုးမကိုကြော်ပြီးစစ်ကောင်စီရဲ့စစ်စခန်း၃ခုကိုတိမ့်ပိုက်ရရှိထားတယ်လို့ပြောပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တန်အန်းတပ်မတော် TNL တို့ကြားရှမ်းမြောက်ဒေသမှာဖြစ်နေတဲ့နယ်မြေအငင်းပွားမှုပြဿနာကိုအဖြေရှာဖို့ပြင်ဆင်နေပါတယ်စစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးနောက်မော်လမြိုင်မြို့ပေါ်မှာလူငယ်တွေကိုဆက်တိုက်ဖမ်းနေပြီးငွေနဲ့ပြန်ရွေးမှလွှတ်ပေးနေပါတယ်ဒီလိုသတင်းတွေကို Fever Wine Dot တွေကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒေသတိုင်းသားတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့အရခတ်တတော်အေအေကရခိုင်ရိုးမကိုကြော်ပြီးစစ်ကောင်စီရဲ့စခန်း၃ခုကိုတင်ပိုက်လိုက်ပါတယ်။ကယန်းတိုင်းရင်သူလက်ဝဲမဲဘရိုနီကာနဲ့ဝမ်ချန်ပီယံရှစ်တို့လက်တွဲအလုပ်လုပ်ဖို့စာချုပ်ချုပ်ဆိုလိုက်ပါတယ်။တင်းလွာရီတင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုက္ခသည်များလက်ခံခေါ်ယူရေးအစီအစဉ်ဆိုင်ငံ့မှုကြောင့်မလေးရှားနဲ့အိန္ဒိယနိုင်ငံကချင်းဒုက္ခသည်တွေပြည်ဝင်ခွင့်ရုပ်သိမ်းခံလိုက်ရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။အရခတ်တတော်အီအီကရခိုင်ရုံးမကိုကြော်ပြီးစစ်ကောင်စီရဲ့စခန်း၃ခုကိုတင်ပတ်ရရှိထားတယ်လို့ဇန်နဝါရီလ29ရက်နေ့မှာပြောလိုက်ပါတယ်။ရခိုင်ရုံးမအထက်ကစစ်ကောင်စီရဲ့မိုးထီတောင်စခန်းကိုဇန်နဝါရီလ26ရက်နေ့မနက်ပိုင်းမှာတင်ပိုက်နိုင်ခဲ့ပြီးအေရဝတီရခိုင်အဆက်အေရဝတီတိုင်းထဲက.263စခန်းနဲ့ဇန်နဝါရီလ27ရက်နေ့မှာတော့.369စခန်းကိုတင်ပတ်ရရှိခဲ့တယ်လို့အေကထုတ်ပြန်ပါတယ်။ဒါအပြင်မကွေးတိုင်းငဖဲမြို့နယ်ဂုတ်စီယိုရွာနာတဝိုက်အမ်ပဒန်ကားလမ်းမထက်မှလဲဇန်နဝါရီလ29ရက်နေ့ကစစ်ကောင်စီရဲ့တမခကိုကိုလက်အောက်ခံတိုက်ရင်ပူပေါင်းစစ်ကြောင်းနဲ့အေအေတို့အကြမ်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရခိုင်ရိုးမတလျှောက်အေအေကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်တပ်ကလည်းဘကိုးတိုင်းဘက်ကနေအေအေကိုထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။
ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တအံ့အမျိုးသားလွတ်မြောက်ရေးတပ်မတော် TNL တို့ကြားကရှမ်းမြောက်ဒေသမှာဖြစ်နေတဲ့နေမီအငင်းပွားမှုပြဿနာတွေကိုဆွေးနွေးအဖြေရှာဖို့ပြင်ဆင်နေတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ရှမ်းမြောက်ရှိနန့်ခမ်းမန်တုံကွက်ခိုင်နန့်ဖက်ကမိုးကူးမြို့နယ်တွေတဲ့နှစ်ဖက်အောက်ခြေတပ်တွေကြားခုလာတဲ့ရုံရင်းဆန်ခတ်ဖြစ်စဉ်တွေခက်စိတ်စိတ်ဖြစ်လာတယ်လို့ဒေသခံတွေကပြောပါတယ်။နေမီဖြတ်သန်းမှုတားမြစ်ပိတ်ဆို့ရာကြောင့်အခုလိုပြေပခါတွေဖြစ်လာနေပြီးဒီဖြစ်ရက်တွေကြီးထွားမလာအောင်နှစ်ဖက်တာဝန်ရှိသူတွေကြားဆွေးနွေးနိုင်ဖို့ပြင်ဆင်နေကြပါတယ်။အောက်ခြေတပ်တွေကြားနားလည်မှုလွဲပြီးဖြစ်လာတဲ့ဒီပြဿနာတွေကိုနှစ်ဖက်ညှိနှိုင်းဖို့ဆောင်ရွက်နေတယ်လို့ PSLF TNL ပြောခွင့်ရလွှီးရည်ဦးကပြောဆိုသလိုနေမီပိုင်းခြားသတ်မှတ်ရေးကိစ္စကနိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့ KIO ပြောခွင့်ရဘူမှုကြီးနော်ဘူးကပြောပါတယ်။
ချင်းပြည်တောင်ပိုင်းပလောဝမြို့နယ်ကနေရန်ကုန်တိုင်းမော်ပြည်မြို့နယ်မှာစစ်ဘေးရှောင်နေတဲ့ချင်းလူငယ်နှစ်ယောက်ကိုစစ်ကောင်စီကဖမ်းဆီးထားပြီးစစ်တင်နှန်းကြောင်းကိုပို့လိုက်ပါတယ်။အသက်29နှစ်အရွယ်ရှိခူမီချင်းလူငယ်ဟာနာရေးကိစ္စနဲ့ရွှေပိုမြို့ဘက်ကိုသွားနေချိန်စစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တစ်ခုမှာဖမ်းဆီးခံရပြီးတောင်ကြီးမြို့စစ်တင်နှန်းကြောင်းကိုပို့ခံလိုက်ရတယ်လို့မိသားစုနဲ့နှီးဆက်သူကပြောပါတယ်။ဒါအပြင်25နှစ်အရွယ်ခူမီချင်းလူငယ်တစ်ယောက်ကလည်းအလောက်ကနေနေအိမ်ကိုပြန်လာနေချိန်မော်ပြည်အဝင်ကစစ်တပ်စစ်စေးရေးဂိတ်မှာဖမ်းဆီးခံရပြီးမော်ဘီဘက်ကတကြောင်းမှာထိမ့်သိမ်းခံထားရပါတယ်။ပလောဝမြို့နယ်ကနေရန်ကုန်ကို2024နှစ်စံပိုင်းလောက်မှာစစ်ဘေးရှောင်လာကြတဲ့ဒီချင်းလူငယ်နှစ်ယောက်ဟာဇန်နဝါရီလဒုတိယပတ်မှာအဖမ်းခံကြရတာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့မှာတိုက်ပွဲတွေမရှိဘဲစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လုပ်နေတာကြောင့်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေကိုတအားတက် DNL ကပိတ်ထားလိုက်ပါတယ်။ဇန်နဝါရီလ28ရက်နေ့ကအကန့်အသတ်မရှိယာယီပိတ်လိုက်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဘုံတွေဆက်တိုက်ပြန်ချတာဟာဒေသတွင်းကသတင်းပေးတွေကြောင့်ဖြစ်တယ်ဆိုပြီး Starlink နဲ့ CDMA ဖုန်းတွေကိုပါ DNL ကထပ်ပိတ်လိုက်တယ်လို့ဒေသခံမျိုးသားတယောက်ကပြောပါတယ်။ဇန်နဝါရီလအတွင်းစစ်ကောင်စီဘက်ကလေကြောင်းဘုံကျဲတိုက်ခိုက်မှု3ကြိမ်ပြုလုပ်ခဲ့ပြီးကြောက်မဲမြို့ပြည်သူစေယုံရဲစခန်းနဲ့မြို့တော်ခမ်းမနားတဝိုက်အပြင်ပန်ပောင်းတိုးဂိတ်နားမှာကြားရောက်ပောက်ကွဲလို့အရက်သား3ယောက်သေဆုံးခဲ့ပြီးအယောက်20ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။စစ်မှုထမ်းနီဥပဒေပြဋ္ဌာန်းပြီးတဲ့နောက်မွန်ပြည်နယ်မော်လမြိုင်မြို့ပေါ်မှာလူငယ်တွေဆက်တိုက်ဖမ်းဆီးစစ်ဆေးခံနေရပြီးပိုက်ဆံနဲ့ပြန်လည်ရွေးယူမှပဲပြန်လည်လွတ်မြောက်လာတယ်လို့ကာယကံရှင်မိသားစုတွေကပြောပါတယ်။အုပ်ချုပ်ရေးမှူးကတစ်ဆင့်အနည်းဆုံးငွေ30သိန်းလောက်ပေးကမ်းမှပဲပြန်လွတ်လာတာရှိတယ်လို့စစ်မှုထမ်းဖို့နာမည်စည်းရင်းထဲပါနေတဲ့လူငယ်တချို့ကတော့စစ်တင်တန်းကြောင့်ကိုပို့လိုက်တာလည်းရှိနေပါတယ်။စစ်ကောင်စီကဇန်နဝါရီလ23ရက်နေ့မှာစစ်မှုထမ်းနီဥပဒေပြဋ္ဌာန်းပြီးတဲ့နောက်နေ့ဖက်ရောညဖက်ပိုင်းမှာပါလုံခြုံရေးအကြောင်းပြချက်နဲ့ပိတ်ဆို့စစ်ဆေးပြီးဖမ်းဆီးမှုတွေတုံ့ပြန်လွတ်ဆောင်နေကြပါတယ်
။ကယန်းတိုင်းရင်းသူလက်ဝိမဲ့ဗရိုနီကာနဲ့စင်ကာပူချီဆိုင်နာမည်ကျော်ဘက်ပေါင်းစုံအားကစားပြိုင်ပွဲတစ်ခုဖြစ်တဲ့ One Championship လို့လက်တွဲအလုပ်လုပ်ဖို့စာချုပ်ချုပ်ဆိုလိုက်ပါတယ်။ဇန်နဝါရီလ28ရက်နေ့ကထုတ်ပြန်မှုတွေ One Championship စင်မြင့်ထက်မှာဗရိုနီကာရှင်ပြိုင်ထိုးတက်မဲ့ပွဲစဉ်တွေကိုမကြာခင်မှာကြီးငါသွားမှာဖြစ်တယ်လို့လည်းဆိုထားပါတယ်။အသက်28နှစ်အရွယ်ဗရိုနီကာဟာ2013ခုနှစ်ကစလို့လက်ဝိတ်လောကတွေဝင်ရောက်လာခဲ့တာဖြစ်ပြီးဤတွင်ပြပပြိုင်ပွဲတွေမှာစုတစိတ်တွေအများကြီးကိုရယူနိုင်ခဲ့တယ်လို့မြန်မာယူရလက်ဝိတ်လောကရဲ့ပထမဆုံးအမျိုးသမီးရွှေခပတ်ချန်ပီယံဆုကပ္ပမွေထိုင်းအဖွဲ့ချုပ်ကပေးတဲ့2022ခုနှစ်အတွက်ကောင်းဆုံးအမျိုးသမီးအားကစားဆုကိုရယူထားသူလည်းဖြစ်ပါတယ
်အခုတော့သတင်းတွေကိုတင်ဆက်ပြီးသွားမှာပါအမေရိကန်သမ္မတတစ်ဒိုနယ်ထရမ့်ရဲ့ဒုက္ခသည်များလက်ခံခေါ်ယူရေးအစီအစဉ်ဆိုင်းငံ့နဲ့အမိန့်ထုတ်ပြန်မှုကြောင့်မလေးရှားနဲ့အိန္ဒိယနိုင်ငံကချင်းလူမျိုးဒုက္ခသည်အများအပြားဟာပြည်ဝင်ခွင့်တွေရုပ်သိမ်းခံလိုက်ရပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပါတယ်
အမေရိကန်ပြည်ထောင်စုကိုအခြေချခွင့်ရရှိထားတဲ့ချင်းဒုက္ခသည်မိသားစုဝင်အတော်များများဟာဇန်နဝါရီလ20ရက်နေ့ကထုတ်ပြန်လိုက်တဲ့ဒိုနယ်ထရမ့်ရဲ့အမိန့်ကြောင့်ရုပ်တရက်လေရင်ခီးစင်တွေဖျက်သိမ်းခံလိုက်ရတယ်လို့မလေးရှားနိုင်ငံကချင်းဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့ Alliance of Chin Refugee ACR အဖွဲ့ဥက္ကဋ္ဌ James Boy Thangbi ကပြောပါတယ်
တော်များတော့မန်နေဂျာပါစင်ဒါမျိုးလင်းချက်တော့ထိခိုက်တော့ခမချို့စီကျွန်တော်ပြောမယ်ဆိုရင်တော့သွားတကယ်ဆိုမနေ့7နိုင်မှာရင်ယူရောက်ရမယ်သွားဖို့တည်းဒါပေမဲ့ရီချူနေချင်းမှာဒါပြီးကင်ဆယ်သွားတာဟာမြေပြတ်ချူချတော့အလုပ်တွေဖျက်သွားချပြီးတို့အိမ်လက်ပြန်အားလိုက်ပြီးအိမ်ရလက်ပြန်ညညနေလိုက်ပြီးအဲ့လိုမျိုးဟာကျတော့တော်လည်းဒုက္ခရောက်သွားပြီလေဒီဖောက်ဖို့တေချာနေပြီးတော့ဘလို့တို့တော့ဒါတွေအားလုံးလုံပြီးသွားပြီအဲ့ဒီခါမှလူဖြစ်လာတော့တချို့တော့ traumatized ဖြစ်တယ်ဟုတ်တယ်ဒါထိခိုက်တယ်
မလေးရှားနိုင်ငံမှာချင်းလူမျိုး 8,000 ကျော်ရှိနေပြီးအဲ့ဒီထဲမှာ 2,000 ကျော်ဟာ UNHCR ရုံးကနေအတိအမှတ်ပြုထားတဲ့ဒုက္ခသည်ကကန်ဆောင်ထားသူတွေဖြစ်ကြပါတယ်အခုခရီးစဉ်ဖြတ်သိမ်းခံလိုက်ရသူချင်းလူမျိုးမိသားစုအရေအတွက်ဘလောက်ရှိတယ်ဆိုတာကိုတော့အတိအကျမသိရဘူးလို့ ACR ဥက္ကဋ္ဌကပြောပါတယ်ခရီးစဉ်တွေဖြတ်သိမ်းခံရသူတွေထဲမှာ2013ခုနှစ်ကလေးက UNHCR ရုံးမှဒုက္ခသည်ဖြင့်ရှောက်ထားသူတွေ Welcome Crop အစီအစဉ်နဲ့ပြည်ဝင်ခွင့်ရထားသူတွေကျန်းမာရေးအားနည်းသူမိပါမဲ့ကလေးနဲ့တက်ကြီးရွယ်ဦးတွေလည်းပါဝင်ပါတယ်။ဒါ့အပြင်အိန္ဒိယနိုင်ငံနယူးဒီလီမြို့မှာဆယ်စုနှစ်တခုကျော်ကြာနေထိုင်ပြီးအမေရိကန်ကိုအခြေချဖို့စောင့်ဆိုင်းနေကြတဲ့ချင်းဒုက္ခသည်တချို့လည်းအေးစင်ဖြတ်သိမ်းခံလိုက်ရတယ်လို့ဖြတ်သိမ်းခံရမှုမှာပါဝင်တဲ့ကိုတွန်ပီကချင်းမာသားစကားနဲ့ခုလိုပြောပါတယ
်။လေရင်လက်မဲ့ရပြီးသားထွေရမဲ့ရက်တည်ချပြီးသားလူတွေပါတယ်လေ။ကျွန်တော်တို့ဆိုအမေရိကန်မှာဘယ်လိုနေထိုင်ရမလဲစသဖြင့်တင်ပြီးတဲ့တင်တဲ့နောက်တက်ပြီးသွားပြီးတင်တဲ့ထက်ကတချို့ဆိုသူတို့နေတဲ့အိမ်ကိုအပ်ထားပြီးသားတို့သူတို့ပစ္စည်းတွေဆိုတဝက်ဈေးနဲ့ရောင်းထားပြီးသားတို့အခုရုတ်တရက်ဆိုင်းငက်ခံရတော့ပြန်တောင်းလို့လည်းမရတော်တော်ဒုက္ခရောက်ကြရတယ်အခုသူတို့ဆိုနေရင်ထိုင်ရင်အတွက်အသေးကနေပြန်စားရမလားရှိတာနဲ့အဆင်ပြေသလိုပဲနေရမလားပေါ့
နယူးဒီလီမြို့မှာချင်းဒုက္ခသည်တထောင်ကျော်လောက်နေထိုင်တယ်လို့ချင်းစစ်ဘေးရှောင်ကော်မတီရဲ့စည်းရင်းတွေအရသိရပါတယ်။အမေရိကန်ပြည်ထောင်စုမှာခြေချဖို့အတွက်နှစ်ပေါင်းများစွာစောင့်ဆိုင်းလာခဲ့ကြတဲ့ဒုက္ခသည်တွေဟာခုလိုရုပ်တရက်ခီးစဉ်တွေဖျက်သိမ်းခံလိုက်ရတာကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်နေကြရတယ်လို့နယူးဒီလီမှာ14နှစ်ကြာဒုက္ခသည်ဖြစ်နေထိုင်သူဦးတွန်ပီကပြောပါတယ်ခင်ဗျာ။
မွန်ပြည်မော်လမြိုင်မြို့ပေါ်ကလိုင်နဲ့တာယာအေးရက်ကွက်ကလူနေအိမ်တချို့ကိုကျူးကျော်နေထိုင်တယ်လို့ဆိုပြီးအခုလကုန်မှာအဆောက်အုံတွေအ мян ဆုံးဖျက်သိမ်းပေးဖို့စစ်ကောင်စီရဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကညွှန်ကြားထားပါတယ်။ဒီကြောင့်ကိုတော့ရမင်းကစူးစီးထားပါတယ်ရှင်။
လာရက်ခွဲနဲ့တာယာအေးရက်ခွဲမြို့ဝစီပင်တာယာရေးအဖွဲ့အောက်ချောက်ရေးမှူးအမြင်နဲ့လနာ30ကိုခွေပြမရထားတဲ့မြေဧရိယာ230ကိုဧကဘော်က6ဦးတွေကိုမြန်ဖြတ်သိမ်းပေးဖို့ဆိုပြီးမြို့နယ်စီပင်တာယာရေးကနိုတစ်စာကိုထပ်စစ်ထုတ်ပြန်လိုက်တာပါအခုလိုဖြတ်သိမ်းခံရမယ့်နေအိမ်6ဦးတွေဟာတိုက်ပွဲတွေဖြစ်ပွားနေတဲ့မြို့ရွာတွေကနေမော်လမြိုင်မြို့ပေါ်ကိုဆစ်ဆောင်ထွက်ပြေးလာတဲ့မိသားစုဝင်တွေအများစုနေထိုင်ကြတဲ့ရပ်ကွက်ဖြစ်တယ်လို့လည်းဆေးအိမ်မှုတယောက်ကပြောပါတယ်
။အရာဟိုအကြီးရောဘာလို့မဟုတ်လဲ။နေအိမ်ကိုမြတ်ရောင်းနေလူရနားမလဲတော့ဝယ်ရတယ်။အများကြီးဝယ်တဲ့လူရတရားလိုက်ဆိုတော့ကျွန်တော်မော်လမြိုင်မြို့ပေါ်နေတယ်၊ရှိရရှိနေတယ်ဆစ်ဆောင်လို့ပေါ့။အဲမှာရှိတာကိုခလာချင်းနေအိမ်ကိုဘာမှမဟုတ်ကော့ဘူးအပြောင်းလာကုန်တိုင်းသိကြီးပိုကရိတ်အလိုအားရွာကလေးတွေများတယ်ဝယ်ရည်ရအ
ဲ့ဒီမြေခွက်တွေဟာ2014-2015ခုလောက်မှာအောက်ချုပ်ရေးမှုတွေနဲ့မြေစင်းဌာနတွေပေါင်းပြီးမြေခွက်ဖို့ရောင်းစားခဲ့တယ်လို့နေကြာဆောက်တာ BGF တွေပြန်ရောင်းခဲ့တဲ့မြေခွက်တွေဖြစ်တယ်လို့လည်းသူကဆက်ပြောပါတယ
်ဆိုပါအရင်တည်းအောက်ချုပ်ရေးမှုတွေနဲ့ဟိုမြေစင်းကောင်တွေပေါင်းပြီးရောင်းစားတာအဲ့ဒီမှာဒီကောင်တွေ BGF ကလည်းအဲသူကံကြီးရှောက်လာရင်လည်းဒီဒါရရဲ့ဒီအဲ့ဒါလေးကိုပြန်ရောင်းစားပါအဲ့ဒီဝယ်ထားလို့ရဲ့အဲ့ဒီမှာဒီ project မှာပါတော့သူတို့တရားလို့သူကကံရှိရကံရှိရပြီး on အောင်လေရမြေကံထုတ်ပြီးလို့ဒါကတော့ဦးရကိုဖတ်ပြီးအောင်ပါအဲ့ဒါရဖို့ဆောင်နေသူပါအ
ဲ့ဒီမြေခွက်တွေဟာကာလပေါင်းစည်းတဲ့ဈေးသက်တာတို့လနာ39ကြပြီးဂရမ်ရေနေနဲ့ရှောက်လို့ရတယ်ဆိုပြီးအကွက်ရရောင်းချခဲ့တာလည်းဖြစ်ပါတယ်စီပင်တာယာကနေနုတ္တစာ3ချိန်ထုတ်ခဲ့ပြီးဖြစ်သလိုဇန်နဝါရီ30ရက်နေ့ကိုနောက်ဆုံးထားပြီးအဆောက်အဦတွေကိုဖျက်ပေးဖို့နဲ့ရက်ကျော်သွားရင်တော့အင်အားသုံးပြီးဖြုတ်ဖျက်မယ်ဆိုပြီးအသိပေးထားတယ်လို့လည်းရက်ွက်နေသူတယောက်ကပြောပါတယ
်အမအိမ်ဆောက်ခွင့်လည်းမရှိဘူးဟိုတို့ဒီဂရမ်ကြီးလည်းမကြလာဘူးဟာဆောက်ဆောက်လည်းနှစ်တွေကြာတော့ဒီတိုင်းပဲနေနေကြတဲ့ပုံစံမျိုးရှိတယ်နောက်ဆုံး30ရက်နေ့နောက်ဆုံးတို့ဒိတ်ပေးတာလည်းအိမ်နေကျော်သွားလို့ရှိရင်တော့အင်အားသုံးပြီးတော့လာဖြုတ်မယ်လို့တော့ကျွန်တော်သိတာပါဟိုကိုရှိမှာမြေပိုင်ဆံမှုထောက်တာမရှိတော့ချက်ချားတဲ့တဘောမျိုးရှိတယ်။ဟိုတော်ယုံတိုင်ယုံပြင်တော့အိမ်ပညာတော့သူပါသူဖြတ်သွားကြရပြီပေါ့နော်။တိုင်အိမ်ပိုင်ကြတော့လည်းဟိုရာသောက်လေးဖြိုပြီးယူဖို့လုပ်နေကြတော့မှာ
။အဲ့ဒီမြေခွက်ပေါ်မှာတမရဦးတိန်စိန်လက်ထက်မှာပြည်တော်စုချက်ခန့်ရင်းနဲ့ဖို့ပြူရေးပါတီဝင်အောက်ချုပ်ရေးမှူးတွေကအိမ်ချမ်းမြေ900ကျော်အခွက်ဖော်ရောင်းချခဲ့တယ်လို့လည်းဆိုကြပါတယ်။
အခုဆက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ရိုးမကိုကြော်ပြီးတော့စစ်ကောင်စီရဲ့စခန်း3ခုကိုအေအေကသိမ်းပိုက်လိုက်ပါတယ်။ကယန်းတိုင်းရင်းတို့လက်ဝဲမဲ့ပရိုနီကာနဲ့ဝမ်ချမ်ပီယံရှစ်တို့လက်တွဲအလုပ်လုပ်ဖို့စာချုပ်ထုတ်ဆိုလိုက်ပါတယ
်။တို့ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားတရင်နောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းအတင်းလောက်ဖြစ်ပါတယ်။နောက်တရင်ဘက်အစီအစဉ်မှာပြန်ဆုံကြရအောင်ရှင်။ကျွန်မဟာအမီပ
ါ။ခုတော့တရင်အချင်းချုပ်ကိုတင်ပြပါမယ်။ဝါရှင်တန် DC မြို့တော်နားမှာဗုဒ္ဓဦးနေညပိုင်းကအမေရိကန်လေကြောင်းတန်းလိုင်းခီးတဲ့တင်လင်းဂျက်လီရင်နဲ့စစ်သုံးရဟတ်ရင်တိုက်မိပြီးပြတ်ကျခဲ့တဲ့အတွက်အမေရိကန်အစိုးရဌာနအများအပြားကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီဖြစ်ပါတယ်။အမေရိကန်လေကြောင်းလိုင်းမှာလိုက်ပါလာတဲ့ခီးတဲ့နဲ့လေရင်အမှုထံ64ဦးစလုံးရော Black Hawk စစ်ရဟတ်ရင်ပေါ်ကတပ်သား3ဦးစလုံးပါအသက်သေဆုံးခဲ့တယ်လို့ဗဟုအစိုးရကရောဒေတာအာနာပိုင်တွေကပါကြာသာပတိနေ့မှာသတင်းထုတ်ပြန်ပါတယ်။Federal အစိုးရစုံစမ်းရေးဘူရို FBI ကိုဦးဆောင်ဖို့တမနာဒေါ်နယ်ထရန့်ရွေးချယ်ထားသူဖတ်တဲဟာသူ့မှာရန်သူမရှိတဲ့အတွက် FBI အကြီးအကဲတာဝန်ယူတဲ့အခါဘသူ့ကိုမှလက်တော့ပြန်အရေးယူတာမျိုးရှိမှာမဟုတ်ဘူးလို့သူ့ကိုပြင်းပြင်းထန်ထန်စစ်ဆေးမင်းမြတ်တဲ့ Democrat ပါတီဝင်တွေကိုပြောကြားခဲ့ပါတယ်။ Syria ကနေ Sudan အထိကမ္ဘာတစ်လွှာလူအခွင့်ရေးချိုးဖောက်စုံစမ်းစစ်ဆေးရေးဆိုင်ရာလုပ်ငန်းတွေအတွက်အခု2025ခုနှစ်မှာ American Dollar တန်း900ချတာပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဖော်ကာထကကြာသာပတိနေ့မှာပြန်ကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားအကူအညီရန်ပုံငွေဖျက်တောက်မှုကနေကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့လုပ်ငန်းတွေမလဲပတ်နိုင်မှာစိုးရိမ်တာဖြစ်ပါတယ်။ကုလအဖွဲ့ဝင်နိုင်ငံတွေထဲဝင်တဲ့ကနေလူ့အခွင့်အရေးရုံးအတွက်ခွဲဝေချထားပေးတဲ့ရန်ပုံငွေဟာလုံလောက်မှုမရှိဘဲဖြစ်နေတာပါခင်ဗျာ။ တောက်ကြနေ VOA Radio ရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျွန်တော်တို့ VOA Facebook ရဲ့ Messenger ကပဲဖြစ်ဖြစ်ဒါမှမဟုတ် email လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်စာရိုက်သားပေးပို့နိုင်ပါတယ်။ဒီကနေ့မှနဲ့အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။